Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေမေလ18ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းမီတာ31 32 51နဲ့လိုင်းမီတာ190တို့ကနေစတင်အတန်းလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။ American ပြည်တော်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနဲ့ထိဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးတော့ကူးစက်သူဦးရေတသန်းခွဲနီးပါးနဲ့တည်ဆုံးသူ 89,000 နီးပါးရှိနေပါ යි ။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတဖြည်းဖြည်းဆက်တိုးနေပြီးတော့အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 2.6 သန်းကျော်ရှိပြီးတော့တည်ဆုံးသူ 3,100 ကျော်ရှိသွားပြီဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့လေးလာတွေ့ရှိချက်အရဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အမြန်ကင်တွယ်ဆောင်ရွက်တာတွေကိုမလုပ်ဘူးဆိုရင်လူသန်း250လောက်ဗိုင်းရပ်စ်ကူးစက်ခံရနိုင်ပြီးတော့အာဖရိကတိုက်မှာလူ300,000လောက်လည်းသေဆုံးနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။ဥရောပဘက်မှာတော့ရုရှားနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 9,800 ကျော်ရှိတာကြောင့်အခုဆိုရင်ရုရှားမှာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ 28,000 ကျော်သွားပြီဖြစ်ပါတယ်။မနေ့ကရောဂါကူးစက်ခံသူ 9,200 ကျော်ရှိခဲ့ပြီးပြီးခဲ့24နာရီအတွင်းနောက်ထပ်သေဆုံးသူ94ယောက်ရှိတာကြောင့်စုစုပေါင်းသေဆုံးသူဦးရေဟာ 2,600 ကျော်သွားပြီလည်းဖြစ်ပါတယ်။စပိန်နိုင်ငံမှာတော့နေ့စဉ်လူသေဆုံးမှုနှုန်းဟာတရားအောက်ကိုရောက်လာခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့မတ်လလယ်ကလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့တားမြစ်လိုက်ခြင်းကစပြီးတော့ပထမဆုံးအကြိမ်တည်ဆုံးမှုနှုန်းတရားအောက်ကိုရောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။ COVID-19 ကပ်ရောဂါနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာဖြစ်နေတဲ့ပဋိပက္ခကကုလသမဂ္ဂလုံခြုံရေးကောင်စီမှရှိတဲ့ဥရောပနိုင်ငံတွေကြားသဘောထားတွေကွဲစီခဲ့ပါတယ်။အခုလိုကပ်ရောဂါဖြစ်နေစဉ်အတွင်းပဋိပက္ခတွေဖြစ်နေတဲ့ဒေသတွေမှာအပြည့်ရစဲရေးနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှရှိတဲ့ဥရောပနိုင်ငံတွေကြားသဘောထားတွေကွဲကြကြတာပါ။ကမ္ဘာတစ်ဝှမ်းကိုဗစ် -19 ကပ်ရောဂါနဲ့ရင်ဆိုင်ရုန်းကန်နေရတာကြောင့်အာဖဂန်နဲ့ယေမန်လိုနိုင်ငံတွေမှာတိုက်ခိုက်မှုတွေရပ်ဆိုင်းဖို့တိုက်တွန်းထားတဲ့ဆုံးဖြတ်ချက်တရက်ကိုလုံခြုံရေးကောင်စီမှချမှတ်နိုင်ဖို့အတွက်အမေရိကန်နဲ့တရုတ်နိုင်ငံကြားမှာအပေးယူညှိနှိုင်းမှုတွေလုပ်ဖို့ပြင်သစ်ကလွန်ခဲ့တဲ့နှစ်လအတွင်းမှာချိုးပန်းနေခဲ့တာပါ။ပြင်သစ်ကတူနီးရှားနိုင်ငံနဲ့ပေါင်းပြီးတော့ဆုံးဖြတ်ချက်မူကြမ်းတရက်ကိုရေးဆွဲဖို့ချိုးပန်းနေချိန်မှာပဲတစ်ဖက်မှာတော့ဂျာမနီကလည်းအက်စတိုးနီးယားနိုင်ငံနဲ့ပေါင်းပြီးတော့နောက်ထပ်ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုရေးဆွဲပြီးအဲဒီထဲမှာအမေရိကန်အစိုးရကိုပြေးရာပြေးချောင်းဆွေးနွေးဖို့ပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းဥက္ကဋ္ဌအန်တိုနီယိုဂူတာရက်စ်ဦးဆောင်ပြီးတော့ကမ္ဘာတစ်ဝှမ်းကပဋိပက္ခဖြစ်နေတဲ့နေရာတွေမှာအပြည့်ရပြီးငြိမ်းချမ်းရေးဖော်ဆောင်ဖို့ပြောနေပေမဲ့လည်းအာဖဂန်၊လီဘီးယားနဲ့ယေမန်နိုင်ငံတွေမှာဗိုင်းရပ်စ်ကူးစက်မှုတွေရှိနေတဲ့ကြားမှာပဲအကြမ်းဖက်မှုတွေလက်နက်ကင်ပဋိပက္ခတွေဆက်ပြီးတော့ဖြစ်နေတာပါခင်ဗျာ။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကကိုဗစ် -19 ကပ်ရောဂါနဲ့ပတ်သက်ပြီးလက်ရှိအမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုရည်ရွယ်ပြီးတော့ဝေဖန်ပြောကြားလိုက်ပါတယ်
။ More than anything, this pandemic has fully finally torn back the curtain on the idea that
ဒီကယောဂါကခေါင်းဆောင်လုပ်တဲ့သူတွေအတော်များများဟာသူတို့အလုပ်သူတို့နားလည်သဘောပေါက်ကြတယ်ဆိုတဲ့ထင်မြင်ယူဆချက်တွေကိုလုံးဝခွာခြားပစ်လိုက်ပြီးတော့တာဝန်ရှိတဲ့သူတွေအနေနဲ့လည်းဟန်ဆောင်ပန်ဆောင်တဲ့တောင်သူတို့မှာတာဝန်ရှိတယ်ဆိုတာကိုမပြောနိုင်တဲ့အဖြစ်မျိုးနဲ့ကြုံကြရတယ်လို့သမ္မတဟောင်းအိုဘားမားကအွန်လိုင်းကမိန့်ခွန်းထဲမှာပြောဆိုလိုက်တာပါစနေနေ့တုန်းကအမေရိကန်မှာရှိတဲ့လူမဲတွေအများစုတက်တဲ့တက္ကသိုလ်ရဲ့ဝန်ထမ်းသမီးအခမ်းအနားကိုအင်တာနက်ကနေမိန့်ခွန်းပြောကြားခဲ့တဲ့အတွက်မှာသမ္မတဟောင်းအိုဘားမားကအဲ့လိုဝေဖန်သွားခဲ့တာဖြစ်ပြီးတော့သမ္မတထရမ့်ရဲ့နာမည်ကိုတော့ထည့်မပြောသွားခဲ့ပါဘူး။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းသမ္မတဟောင်းအိုဘားမားကလက်ရှိသမ္မတထရမ့်ရဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကင်တွယ်ဆောင်ရွက်ပုံတွေဟာဗယံမတော်နဲ့ကတောင်းကနေနိုင်လို့လည်းလို့ဝေဖန်ခဲ့ပါသေးတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ရှေ့ဘက်ကမ်းလွန်ပင်လယ်ပြင်ထဲမှာအာသာလို့နာမည်ပေးထားတဲ့ဥပိုင်းမုန်တိုင်းတစ်ခုဖြစ်ပေါ်နေပါတယ်။အခုမုန်တိုင်းနဲ့ပါဆိုရင်အတ္လန္တိတ်သမုဒ္ဒရာအတွင်းဟာရီကိန်းမုန်တိုင်းရာသီစတင်တဲ့ဇွန်လ1ရက်နေ့မတိုင်ခင်တရုတ်ရဲ့နာမည်ပေးထားတဲ့အင်အားပြင်းမုန်တိုင်းတွေဖြစ်ပေါ်နေတာ6နှစ်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်။မိုင်အာမီမှာရှိတဲ့အမေရိကန်မျိုးသားဟာရီကိန်းဌာနကတော့မြောက်ကယ်ရိုလိုင်းနားပြည်နယ်အော်ဒါဘန့်စ်ဒေသအတွက်ဒေသစံတော်ချိန်ဒီနေ့မနက်9နာရီကမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။မုန်တိုင်းဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ကိတ်ဟက်ဒရက်စ်အငူနဲ့အနောက်တောင်ဘက်မိုင်380အကွာကိုဗဟိုပြုပြီးတော့လေတိုင်နှုန်းကတနာရီကိုမိုင်40ရှိတယ်လို့ပြောပါတယ်။မုန်တိုင်းဟာအရှေ့မြောက်ဘက်ကိုတနာရီ9မိုင်နှုန်းနဲ့ရွေ့ရှားနေပြီးတော့ဖလော်ရီဒါ၊ဂျော်ဂျီယာနဲ့တောင်ကယ်ရိုလိုင်းနားကမ်းလွန်ပင်လယ်ပြင်ကနေတိုက်ခတ်ပြီးတော့မြောက်ကယ်ရိုလိုင်းနားပြည်နယ်ကိုတနင်္လာနေ့မှဝင်ရောက်မယ်လို့ပြောပါတယ်ခင်ဗျာ။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့အပြင် စနေတင်းတွေမှာ500မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောက်မှာသတင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ပင်လယ်ထဲမှာသတင်းပတ်များစွာလှေနဲ့မျောနေပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကကယ်တင်ပြီးဘာရှန်ချာကျွန်းကိုပို့ထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကို Cox's Bazar ခရိုင်မှာရှိတဲ့ဒုက္ခသည်စခန်းတွေစီရွှေ့ပြောင်းပေးဖို့ကုလသမဂ္ဂအတွင်းမှချုပ်ကတိုက်တွန်းလိုက်ပါတယ်ဒုက္ခသည်စခန်းတွေမှာ COVID-19 ကူးစက်မှုအတည်ပြုခဲ့ပြီးတဲ့နောက်ဆိုးဝီးနေချိန်မှာပဲကုလသမဂ္ဂအတွင်းမှချုပ် Antonio Guterres ရဲ့ပန်ချာချက်ထွက်ပေါ်လာတာပါဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီး AKF2 Moment C ကိုမေလ14ရက်ရက်စွဲနဲ့ပေးပို့တဲ့စာမှာပင်လယ်ထဲကကယ်တင်ထားတဲ့ရိုဟင်ဂျာ308ယောက်ကို COVID-19 ရောဂါကင်းရှင်းအောင်တိကျခွဲခံထားရတဲ့ကာလအပြီးမှာဒုက္ခသည်တွေအဖြစ်ကာကွယ်ပေးတဲ့လူရည်ထားကြောင်း AFP သတင်းကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့စာကိုလက်ခံရရှိမထားသေးကြောင်းပြောဆိုခဲ့တယ်လို့ဆိုရင်ပူပန်တဲ့နိုင်ငံတွေအနေနဲ့ဒုက္ခသည်တွေကိုခေါ်ထားကြဖို့ဒါမှမဟုတ်ရင်လည်းဒုက္ခသည်တွေနေရာပြန်ပြီးမြန်မာနိုင်ငံပေါ်ဖိအားပေးဖို့ပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတော့မေလအစောပိုင်းမှာပင်လယ်ထဲကကယ်ဆယ်ခဲ့တဲ့ရိုဟင်ဂျာတွေမှာ COVID-19 ကူးစက်မှုအန္တရာယ်ရှိနိုင်တယ်ဆိုပြီးဒုက္ခသည်စခန်းတွေကိုမပို့ဘဲဘာရှန်ချာကျွန်းကိုပို့ခဲ့တာပါ။ဒုက္ခသည်တွေနေရာပြန်ရေးအစီအစဉ်တွေအကောင့်ထဲမဖို့နိုင်သေးခင်မှာရိုဟင်ဂျာဒုက္ခသည်တသိန်းလောက်ကိုဘာရှန်ချာကျွန်းမှာပြောင်းရွှေ့နေရာချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ကစပြီးတော့စီစဉ်ခဲ့ပေမဲ့ရည်ကြီးရည်ရှိမှုတွေအပါအဝင်မှုတုံရသည်မှာရသည်ဥတုကျန်းတဲ့နေတဲ့ခံရနိုင်တဲ့အတွေ့စိုးရိမ်မှုတွေလည်းရှိနေပါတယ်။2019ခုနှစ်မှာတော့ရခိုင်ပြည်နယ်မှာအာဆာရိုဟင်ဂျာအစွန်းရအုပ်စုကိုမြန်မာစစ်တပ်ကလိုက်လံနေပြီးရှင်းလင်းခဲ့ရတာကနေသိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ရတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမိမဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံမယ်လို့ပြောဆိုထားပါတယ်ရှင်တရုတ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ COVID-19 အတည်ပြုလူနာသေ9ယောက်ရှိတယ်လို့အမျိုးသားကျန်းမာရေးကော်မရှင်ကကြေညာပါတယ်9ဦးထဲက2ဦးကပြည်ပကကူးစက်မှုဖြစ်ပြီးကျန်3ဦးကကူးစက်မှုနှုန်းမြင့်မားတယ်လို့သတ်မှတ်ထားတဲ့နိုင်ငံအရှေ့မြောက်ပိုင်းဂျီလင်းပြည်နယ်ကဖြစ်ပါတယ်ဒီဒေသမှာယောဂထိန်ချုပ်ကကွယ်ရေးစည်းကမ်းတွေတင်းကျပ်ထားတယ်လို့လိုအပ်တဲ့ပစ္စည်းတွေဝယ်ယူဖို့တရက်ကိုတအိမ်တောင်လူတဦးသာအပြင်ထွက်ခွင့်ပေးထားကြောင်းသက်ဆိုင်ရာပြည်내ဝီချက်ဆာမျက်နှာမှာဖော်ပြထားပါတယ်။ပြည်내ရင်းနေထိုင်သူတွေကိုမလိုအပ်ပဲခရီးမထွက်ဖို့တားမြစ်ထားပြီးမဖြစ်မနေခရီးသွားဖို့လိုအပ်သူတွေဟာ48နာရီအတွင်းမှာစစ်ဆေးထားတဲ့ COVID-19 ကင်းရှင်းကြောင်းထောက်ခံချက်လက်မှတ်ပြရမှာဖြစ်ပါတယ်။တခြားခရီးစဉ်တွေကိုလည်းပြီးခဲ့တဲ့ဗုဒ္ဓနေ့ကစပြီးတော့ရပ်ဆိုင်းထားတာပါ။တရုတ်နိုင်ငံမှာစုစုပေါင်းယောဂကုသခံရသူ 12,000 ကျော်တေဆုံးသူ 4,634 ယောက်ရှိပါတယ်။တရုတ်နိုင်ငံတွင် COVID-19 ရောဂါဒုတိယအကြိမ်တကြောပြန်ကူးစက်မှုအန္တရာယ်ကြီးထွားနေကြောင်းတရုတ်အစိုးရအကြီးတန်းကျန်းမာရေးအကြံပေးဖြစ်သူဇောင်နန်ရှန်းက CNN သတင်းကိုစနေနေ့ကပြောပါတယ်။စင်ကာပူနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူတည်ပြည့်လူနာသက်682ယောက်ရှိတဲ့အတွက်စုစုပေါင်းကူးစက်ခံရသူ28,000ကျော်ရှိပြီလို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ယောဂကူးစက်ခံရသူအများစုကအဆောင်နေနိုင်ငံသားအလုပ်သမားတွေဖြစ်ကြောင်းလည်းကျန်းမာရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါရယ်။ဖိလစ်ပိုင်နိုင်ငံမှာဒီကနေ့ကူးစက်အတည်ပြုလူနာသေ208ယောက်ရှိတဲ့အတွက်စုစုပေါင်းကူးစက်ခံရသူ12,500ကျော်နဲ့သေဆုံးသူက824ယောက်ရှိပါရယ်။မျိုးရောမနီလာမှာကူးစက်မှုအများဆုံးဖြစ်နေတာပါ။ပြင်လင်ကျန်းမာလာသူကတော့2635ယောက်ရှိပါတယ်။တောင်ကိုရီးယားမှာတနင်္ဂနွေနေ့ COVID-19 ကူးစက်သူအတည်ပြုလူနာအသစ် 9 ဦးရှိပါတယ်။ဒီကူးစက်မှုတွေက night club နဲ့စားသောက်ဆိုင်တွေကတဆင့်ကူးစက်တာဖြစ်လို့ပြည်ရင်းကူးစက်မှုဒုတိယလှိုင်းနဲ့ထပ်ပြီးတော့ကြုံတွေ့လာနိုင်တဲ့အပေါ်မှာစိုးရိမ်နေကြပါတယ်။သတင်းပတ်နဲ့ချီပြီးတော့ကူးစက်သူလူနာအသစ်မရှိတဲ့အတွက်မေလ6ရက်ကစပြီးအသွားလာပိတ်ပင်ကန့်သတ်ထားတာတွေကိုဖြေလျှော့ပေးခဲ့တာပါ။ဒီပေါ်ပြန်သုံးသပ်နေပြီးတော့ဆိုးမြို့ night club နဲ့စားသောက်ဆိုင်တွေကိုတော့ပြန်ပြီးတော့ပိတ်ခိုင်းခဲ့ပါတယ်။ကျောင်းတွေပြန်ဖွင့်ဖို့ကိုလည်းနောက်ထပ်သတင်းတစ်ပတ်ထပ်ပြီးတော့ရှေ့ဆိုင်ထားပါတယ်။အခုထိတောင်ကိုရီးယားမှာယောဂကုသသူစုစုပေါင်း11,000ကျော်နဲ့သေဆုံးသူက262ယောက်ရှိပါတယ်။အစ္စရေးနိုင်ငံဆိုင်ရာတရုတ်သံမကြီးဒီဝေကိုတနင်္ဂနွေနေ့ကတယ်လာဗစ်မြို့ကသူနေထိုင်တဲ့နေအိမ်မှာတည်ဆုံနေတာကိုတွေ့ရတယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါတယ်။အသက်59နှစ်ရှိတဲ့တရုတ်သံမကြီးဟာဖေဗရူလာလလေကမှအစ္စရေးနိုင်ငံကိုရောက်လာတာဖြစ်ပြီးသူတည်ဆုံမှုအပေါ်မှာစုံစမ်းစစ်ဆေးနေတယ်လို့လည်းအစ္စရေးရဲတပ်ဖွဲ့ပြောခွင့်ရနီကီရိုဇင်ဖယ်က AFP ကိုပြောပါတယ်။ တမချီတူတည်ဆုံးချိန်မှာသူ့ရဲ့ဇနီးနဲ့တောက်ကတော့သူနဲ့အတူအစ္စရေးမှာရှိမနေပါဘူး။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့သတင်းချက်လက်ခိုင်ခိုင်မာမာရမှပဲဝေဖန်ချက်ပေးနိုင်မယ်လို့ပြောပါရယ်။တမချီတူကိုအကြမ်းဖက်ခံထားရတဲ့လက္ခဏာတစုံတရာမတွေ့ရပဲဂရီမုံမှာတည်ဆုံးနေတာကိုဝန်ထမ်းတဦးကတွေ့ခဲ့တယ်လို့ဒေသခံသတင်းစာ HRS ကအစိုးပိုင်းသတင်းတွေမှာဖော်ပြပါရယ်။တရုတ်တမန်တူဟာအရင်ကယူကရိန်းနိုင်ငံဆိုင်ရာတရုတ်တမန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့မှုပါရယ်။အစ္စရေးနိုင်ငံကိုသူရောက်ချိန်မှာကရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးလူရုပ်လုပ်စဉ်အဖြစ်ဆက်လျက်ကြတီးကြခွဲနေခဲ့ရကြောင်းလဲမီလာအတွင်းကဒေတာရင်းမီဒီယာတို့နဲ့တွေ့ဆုံမေးမြန်းကမ်းမှာပြောခဲ့ပါတယ်။သူဟာရုတ်တရက်နှလုံးရက်တည်ဆုံသွားတာဖြစ်ပုံရတယ်လို့လဲအစ္စရေးအရေးပေါ်ကျန်းမာရေးဌာနကိုကိုးကားပြီး AFP သတင်းဌာနကပြောပါတယ်။တမကြီးဒူတည်ဆုံမှုနဲ့ပတ်သက်ပြီးတော့အစ္စရေးကျန်းမာရေးဌာနပြောခွင့်ရကတရားဝင်ထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးရှင်။တင်းငင်းညပိုင်းတွေ့တဲ့တင်းတွေကိုကြီးညာလို့အပြီးမှာတော့တင်းဆောင်မတွေနဲ့ပတ်စင်ကန်နာတွေကိုဆက်နေနာဆင်နိုင်ပါပြီရှင်
။မလေးရှားနိုင်ငံမှာဒေါ်လာလှူရှားမှုကန့်သက်ထိချုပ်ရေးအမိန့် MCO ထုတ်ပြန်ထားချိန်မှာနိုင်ငံသားသားရွှေပြောင်းလုပ်သားတွေကိုကိုဗစ်ရောဂါပိုးစစ်ဆေးနေပေမဲ့တရားမဝင်မြန်မာလူသမားတွေကတော့စစ်စစ်မခံရဲဖြစ်နေတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်။ကျမအေးမာပါမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့်တွာလာလှုပ်ရှားမှုကန့်သက်ထိန်းချုပ်ရေးအမိန့် MCO ထုတ်ပြန်ထားတဲ့အချိန်မှာနိုင်ငံသားအလုပ်သမားအလုံးကိုရောဂါပိုးကူးစက်မှုရှိမရှိစစ်ဆေးဖို့အတွက်အစိုးရကစီမံဆောင်ရွက်လာတာဖြစ်ပါတယ်။မလေးရှားမှာမကြာမီဖွင့်လှစ်တော့မဲ့ဆောက်လုပ်ရေးနဲ့ကုန်ထုတ်လုပ်ငန်းတွေမှာလုပ်ကိုင်မဲ့လုပ်သားတွေရောဂါပိုးမရှိစေရန်ဆောင်ရွက်ချက်တည်းရလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတရားမဝင်မြန်မာနိုင်ငံသားတွေကတော့စိတ်စစ်မခံရဲဖြစ်နေကြကြောင်းမလေးရှားထိန်းသိမ်းရေးစခန်းတွေကမြန်မာတွေကိုမြန်မာတန်ရုံးကိုစားပြုပြီးအကူအညီပေးနေတဲ့ဥတီယာမောင်မောင်ကပြောပြပါတယ်
။အခုချိန်မှာစိတ်စစ်တဲ့အခါကျရင်ဥပမာတစ်ခုပေါ့တဲ့ရုံဒီရုံကသူကစီးရင်ပြေးလိုက်တယ်ပေါ့နော်အဲ့စီးရင်ကသူ immigration ကနေပြီးတော့ပြန်စစ်တဲ့အချိန်မှာလူရောက်တရားမှာ50ကပဲတရားဝင်တွေ့ပြီးကျန်တဲ့50တရားဝင်သူတို့မှဟိုအထောက်အထားဒီ record မရှိဘူးလို့ရှိရင်အဲ့လူတွေကိုအချိန်ကြီးသာဖမ်းနိုင်ငယ်လို့ဘယ်လိုမျိုးပဲကျွန်တော်တို့ကတုံ့တက်တယ်လी
ဟုတ်
တော့အဲ့တော့တော်တော်များများတရားဝင်တဲ့လူတွေကတော့ဟိုအစ်စ်မခံလေးကြဘူးပေါ့နော်လောလောဆယ်မှာတချို့တတိတွေကလည်းဘာဖြစ်လာမလဲဆိုတော့သူတို့မသိသေးတဲ့ခါကျတော့ဒါအောင်လဲဟိုသူတို့အလုပ်မစင်နိုင်သေးဘူးဟိုစစ်စစ်ဖို့အတွက်ကိုဟိုလောလောဆယ်ဘာမှသူတို့ဟိုညွှန်ကြားပေးတာလည်းမရှိသေးဘူးပေါ့ဒါကတရားမဝင်နေနဲ့ပတ်သက်လို့ပြောတာပ
ါအခုချိန်မှာတော့မလေးရှားအစိုးရကယောဂပိုးတွေတွေ့ရှိတဲ့သူတွေများတဲ့နေရာတွေကိုအဝင်ထွက်ပိတ်ဆို့ကန့်သတ်ပြီးစိုက်ရိုက်စစ်တာအပြင်တရားမဝင်နိုင်ငံသားတွေကိုလည်းဖမ်းဆီးအရေးယူနေတာတွေရှိနေတာမို့မြန်မာတွေဟာစစ်စစ်တာမခံရဲဖြစ်နေကြတယ်လို့လည်းဥတီယာမောင်မောင်ကဆိုပါတယ
်စီးရင်ကောက်ခံလိုက်တဲ့အချိန်မှာအဲ့မှာတရားမဝင်တဲ့လူတွေပါပါကောင်းပါလာနိုင်တယ်ပေါ့နော်ဒါမျိုးလေးတွေလည်းသူတို့ကပြတော့တော်တော်များများကျွန်တော်ကြည့်လဲဖုံးဆက်ပြီးနေကြတယ်ကျွန်တော်တို့မှာတော့ဘာမှအထောက်အထားမရှိဘူးပေါ့နော်ရှိတဲ့သူတွေကလည်း passport ပဲရှိတယ်အဲဝတ်ပါမင်းရှိတဲ့အတွက်သူတို့တွေစစ်စစ်ခံလို့ရပါမလားဆိုတဲ့ဟာမျိုးလေးတွေမိလာတာတွေရှိတယ်ပေါ့နော်အခုလောလောဆယ်မှာသူတို့လော်ဒေါင်းမိနေတဲ့ဒီနေရာကြီးကတော့ဟိုဖမ်းခံသွားတာတော့ဟိုဒါကျွန်တော်တို့ဒီသတင်းတွေမှာလည်းအမဖတ်ရတဲ့ခါကျတော့တွေ့နေမှာပဲလीဆလာယန်ဒီပစာဘောလုံးလိုနေရာမျိုးနောက်ပြီးတော့ဒီကွာလာလမ်ပူနဲ့အနီးတစ်ဝိုက်မှာရှိတဲ့ကျလာဒါပထမဆုံးသူတို့စဖမ်းတဲ့နေရာပေါ့
ဟုတ်တော့
ဒီလိုနေရာမျိုးတွေမှာဖမ်းဆီးနေတာတွေရှိနေတဲ့ခါကျတော့အခုချိန်မှာစစ်စစ်တဲ့အခါကျရင်ဟိုအစ်စ်မခံလေးကြဘူးပေါ့နော်လောလောဆယ်မှာ
မလေးရှားနိုင်ငံမှာတော့မေလ18ရက်နေ့အထိကိုဗစ်ရောဂါအတိပြုပိုးတွေ့ရှိသူအသင့်22ဦးထပ်တိုးခဲ့ပြီးအခုဆိုရင်6800ကျော်ရှိသွားပြီဖြစ်တယ်လို့လူဦးရေ113ဦးသေဆုံးသွားပြီဖြစ်ပါတယ်အတိပြုပိုးတွေ့ရှိသူတွေထဲမှာတော့မြန်မာနိုင်ငံသား50ကျော်ပါဝင်ပါတယ်မေလဇန်းကစပြီးမလေးရှားအစိုးရကနိုင်ငံသားတွေအဖြစ်များနေတယ်လို့သာထုတ်ပြန်ခဲ့ပြီးဒီနိုင်ငံသားတွေအဖြစ်များတယ်ဆိုတာကိုတော့ထုတ်ပြန်ပြောဆိုတာတွေတော့မရှိတော့ပါဘူးကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်
မြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင် သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။စမဘာစုမမရှင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်စခန်းမှာဒီကနေ့နောက်ထပ်မီးလောင်မှုဖြစ်ပွားခဲ့တဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။တိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေထိုင်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့တ်ဂဇာခရိုင်ကကုတုပလောင်ဒုက္ခသည်စခန်းအမှတ်၅မှာဒီကနေ့မနက်ပိုင်းကမီးလောင်မှုထပ်မံဖြစ်ပွားခဲ့တာပါ။မီးလောင်မှုအတွင်ထိခိုက်သေးဆုံးသူမရှိပေမဲ့နေရည်များပြားမီးပြင်းတင်ခဲ့တယ်လို့ကိုယ်တိုင်သွားကြည့်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ဦးဤဆလန်ကပြောပြပါတယ်
။ဒီကနေ့မနက်တနာရီဝန်းကျင်လောက်မှာဗျာကိုတုပလောင်စကားမဲ့ငါဂျီတူဒီအခွင့်ငါမှာဦးအစ်ဆူရဲ့နေရင်မမင်းစက်တီလောင်ကျောင်းတဲမှုကြောင့်နေရင်လက်စဲလေးလုံးလောင်ကျောင်းတက်စီကဲကြောင်းကိုကျွန်တော်ကိုယ်တိုင်သွားရောက်ချီချိုးလေးလာတွေ့ရှိခဲ့ရပါတယ်ခင်ဗျာမင်းလောင်တာကတော့ချင်းစဲသွင်းကနေရနေအဲရှင်တော်မှာတိမိကြောင်းနဲ့မင်းစောက်လောင်ကဲကြောင်းတို့မှရှင်သမျှအတုံးတုံးပစ္စည်းနဲ့စားနေကြလေအကုန်လုံးမင်းလောင်သွားခဲ့တာကိုတွေ့ရပါတယ်ခင်ဗျာသူတို့ကကိုကတခြားအနည်းနာမှရှိတဲ့နေရင်တည်းမှာလောလောဆယ်သူတို့ကကိုလုံးနေကြတာကိုတွေ့ရပါတယ်။နောက် NGO အဖွဲ့စစ်တွေကလည်းသူတို့လာရောက်စည်င်းစရာကောင်းနေတာကိုလည်းကျွန်တော်ကိုယ်တိုင်တွေ့ရှိခဲ့ပါတယ်ခင်ဗျ။အဲ့ဒီနေရင်တွေကိုအဲတူရကီနိုင်ငံကအလို့ရှင်အဖွဲ့အားဖက်အဖွဲ့ကဆောက်လုပ်ပေးတာဖြစ်ပါတယ်ခင်ဗျ။တ
ိုင်းနဲ့ချီတဲ့ဒုက္ခသည်တွေစုပြုံနေထိုင်ကြတဲ့ဒုက္ခသည်စခန်းတွေမှာမီးလောင်မှုတွေကဇက်တိုက်ဆိုးသလိုဖြစ်ပွားနေတဲ့အတွက်မိဘရဲ့အနေနဲ့ချုပ်တင်ကာဝယ်ဖို့လိုနေပြီလို့လည်းနောက်ထပ်ဒုက္ခသည်တူဖြစ်တဲ့ကိုကာမေးကပြောပါတယ
်။ Camp 5မှာတနာရီ15မိနစ်လောက်မှာဟိုကပေါ်ဆာမွန်နဲ့မိလောင်သွားလို့အိမ်ကတော့35,000ကျော်ကျော်လောက်မိလောင်ပြီးတော့ပြင်လောက်တော့ပျက်စီးသွားတယ်။ဒီနေ့မနေ့ကတော့ဒီမှာတော့အချိန်မှ UN UNHCR တို့ INGO တို့ Act တို့ကတော့သူတို့မှာရိကရောရှိတယ်သူတို့ကအိမ်ကိုစောက်ပေးရမယ်လို့သွားစောက်ပေးရမယ် PC တွေလုံမယ်ဆိုပြီးတော့ပြောထားတာရှိတယ်။34ခုစလုံးကိုကျွန်တော်တိုင်းတာအကျင့်ပြင်တာကတော့မိကိုတတိထားပြီးတော့ကျွန်တော်ဒီမှာ gas မီးဘုံတွေရှိတယ်မလား gas မီးဘုံကလည်းမိမပေါအောင်အားလုံးကတော့စုပေါင်းပြီးတော့မိကိုခါခွေလိုက်ရင်အဆန်ပြေသွားမယ်လို့တင်ပါတယ
်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကလည်းကုတုပလောင်ဒုက္ခသည်စခန်းအမှတ်7မှာမိလောင်မှုဖြစ်ရာကဒုက္ခသည်တွေနေအိမ်ယာနဲ့ချီမိဘတင်ခဲ့ရပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကမိဘတင်ဒုက္ခသည်တွေကိုတော့တခြားနေရာကိုပြောင်းရွှေ့ပေးဖို့ဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးကို UNHCR ကစီစဉ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးဤဆလန်ကပြောပြပါတယ
်။အရင်လွန်သွားခဲ့တဲ့နေရာကိုလည်းကျွန်တော်ရောက်ခဲ့ပါတယ်။အဲ့ဒီနေရာမှာတော့သူတို့ကအခုနေပူတဲ့မှာပလတ်စတစ်မုကာကိုခံပြီးတော့သူတို့ကနေတိုင်နေကြကိုတွေ့ရပြီးလောလောဆယ်ရတော့သူတို့မှာဘာမှမရှိသလောက်ရှိနေတာကိုတွေ့ရတယ်။နောက်အစားတော့လည်းနေသူတို့မှာအများနာမှရှိတဲ့ဒုက္ခသည်တွေရဲ့ပဲကရှင်းပြီးတော့သူတို့ကစားတော့ဖြစ်ကြတာကိုလည်းတွေ့ရတယ်။ဟောကုလသမဂ္ဂဒုက္ခသည်များဆရာယူနီဆာအဖွဲ့လည်းရောက်ရှိနေပြီးဒုက္ခသည်စကားမဲ့20ကိုတွန်းချွေဖို့သူတို့နဲ့တိုင်ပင်ဆွေးနွေးနေတာကိုလည်းကျွန်တော်ကကြားပြီးတွေ့ရပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2019ခုနှစ်တုန်းက ARSA ရိုဟင်ဂျာအစိုးရအဖွဲ့ကိုလိုက်လံနေနေတဲ့မြန်မာစစ်တပ်ရဲ့စစ်စီရေးနောက်ဆက်တွဲတွေအဖြစ်နဲ့တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံဖို့ကတိပြုထားပါတယ်။ဒါပေမဲ့လည်းလက်တလောနေရပြန်ရေးအစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးခင်မှာဒုက္ခသည်တွေကပ်ဘေးအနေနဲ့အမျိုးမျိုးနဲ့ကြုံနေရတာပါ။ဒုက္ခသည်စခန်းတွေမှာ COVID-19 ကပ်ရောဂါကူးစက်မှုကိုမကြသေးခင်ကပဲအတည်ပြုလိုက်တဲ့အတွက်စိုးရိမ်နေကြချိန်မှာပဲမိမိနဲ့ပါကြုံနေကြရသလိုမုံတုံရာသီမှာရေကြီးရေရှမ်းမှုတွေမြေပြိုကျမှုအန္တရာယ်တွေကိုလည်းဒုက္ခသည်တွေကစိုးရိမ်ကြောက်ကြနေကြတာဖြစ်ပါတယ်ကျမစုမမရှင
်ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ီတစ်ပတ်မြန်မာရေးဆွေးနွေးရေးအစီအစဉ်မှာလက်ရှိတကမ္ဘာလုံးရင်ဆိုင်နေရတဲ့ COVID-19 ရောဂါပိုးအကူးဆက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးမှုဘယ်လိုလုပ်ရလဲဆိုတာဆွေးနွေးထားတဲ့ဒုတိယပိုင်းကိုထုတ်လွှင့်ပေးမှာပါ။ American နိုင်ငံ UTMB Texas စီတက်ကသူ Galveston မှာရှိတဲ့အနုစည်းဝဗေဒဓာတ်ခွဲခန်းကဒေါက်တာဖြူမြတ်သွေးကိုအွန်လိုင်းကနေမေးမြန်းထားတဲ့ဒုတိယပိုင်းမှာဓာတ်မှန်ရိုက်တာနဲ့ဒီပိုးကိုခုခံမှုထွက်လာတဲ့ကိုခံအားရှိမရှိစမ်းသပ်တာလို့တွေ့ဝိုင်းစမ်းသပ်တဲ့နည်းတွေကိုသိရပါမယ်။ဒီမှာခင်ဗျားတက်ပါခင်ဗျားယောဂပုဂ္ဂိုလ်ရှင်ချင်းစမ်းသပ်တာမဟုတ်ဘဲတချို့ကလည်းအခုဆိုရင်တချို့လေဆေးတွေမှာလုတ်တဲ့နည်းပေါ့နော်ဟိုလူတွေမှာကိုခံအားဘလောက်ကောင်းလဲအင်မြူနတီဘလောက်ကောင်းလဲဆိုတာမျိုးစမ်းသပ်တာလည်းရှိရလို့ပြောပါတယ
်ဟု
တ်ပါတယ်ဟိုကဒေါက်တာဖြူမြတ်တေးကဒီ immunology နဲ့လည်းပါရဂူပွဲရလာတယ်ဆိုတော့နည်းနည်းလေးရှင်းပြပေးပါဘာဖြစ်လို့ဒီလိုမျိုးလဲစမ်းသပ်လို့ရတယ်ဟိုပြောနိုင်တာပါလေ
ဒီယောဂါရှိမရှိကိုဟိုလုံးဝဟိုအတိအကျစမ်းသပ်တာဆိုတာကသူကပဲပြောတယ် RT-PCR နီးရတော့တကယ်ဟိုရှိလားမရှိလား definite ပေါ့နော်စမ်းသပ်တာနောက်တစ်ခုကကြတော့အန်တီဘော်ဒီကိုပေါ့နော်အန်တီဘော်ဒီကိုခံအားရှိမရှိရှိမရှိအဲဒီယောဂါရလို့ကိုခံအားထွက်လာတယ်အဲအန်တီဘော်ဒီစမ်းတာဒါကကြတော့အန်တီဘော်ဒီစမ်းတဲ့ဥစ္စာကဟိုလူရဲ့ကိုခံအား immunology ကိုပဲ base လုပ်တာပါပဲအဲအန်တီဘော်ဒီပြီး serology test လို့ခေါ်တာပေါ့နော် serology test ဆိုတာကအာယောဂါဒီ covid ရှိမရှိကိုမပြောနိုင်ဘူးအကယ်၍antibody ရှိတယ်ဆိုလို့ရှိရင်ဒီ antibody ရှိတာကအရင်ကဒီ covid ကိုရှိခဲ့တာလည်းဖြစ်နိုင်တယ်လက်ရှိ covid ရှိနေတဲ့အချိန်တွင်းမှာantibody ထွက်လာတဲ့အချိန်မှာထွက်လာတဲ့အချိန်မှာ antibody ကိုစစ်လိုက်တဲ့စစ်လိုက်တဲ့အချိန်နဲ့တိုက်ဆိုင်သွားတဲ့အချိန်နဲ့မူတည်ပြီးတော့လက်ရှိမှာ covid ရှိနေရလည်းဖြစ်နိုင်တယ်ပေါ့နော်ဆိုတော့ serology ဒါ serology test ဆိုခေါ်တာပေါ့နော်ဒီ antibody စစ်တာကဘာလို့အတွက်အသုံးဝင်လဲဆိုတော့အများသောအားဖြင့်ယောဂလက္ခဏာမရှိတဲ့လူတွေအတွက်ကိုတော့အသုံးအယံဝင်တာပေါ့ဘာလို့လဲဆိုတော့ယောဂလက္ခဏာမရှိတဲ့လူတွေကိုယောဂပိုရှိလားဟေးဆိုပြီးတော့အလုံးဝ reagent တွေလိုမျိုးဟိုမှာနော် test လုပ်တဲ့ kit တွေအဲ့လိုမျိုးအယံအောင်ရှားပါနေတဲ့အချိန်မှာ antibody ကိုမြ мян လေးစစ်လိုက်တဲ့အချိန်မှာဟေး antibody ထွက်လာပြီဟေးဆိုရင်အော်ဒါဆိုလို့ရှိရင်ဒီယောဂပိုရှိမရှိတော့မသိဘူးဒါပေမဲ့သူ့မှာကိုခံအားရှိနေတယ်ဆိုတာတော့သိတယ်အဲ့ဒီ test ကိုပြောတာပေါ့နော်အခုကဒီအမေရိကန်မှာလည်းဒီ test ကအာစပြီးတော့အရင်မပေါ်လာသေးဘူးဒါပေမဲ့အာ company တွေတစ်ခုပြီးတစ်ခုက FDA ပေါ့နော်ခွင့်ပြုချက်ရောရနေပြီဒါပေမဲ့ market ကို market ထဲကိုဖြည်းဖြည်းချင်းမှအခုမှထွက်လာတာကပဲရှိသေးတယ်ပေါ့နော်လုံးဝမကျေပြန့်သေးဘူးဟုတ
်ဒါပေမဲ့ဒီဥစ္စာကအဲ့လိုမျိုးစစ်တဲ့ဒီ serology test ကဟိုလည်းပေါ့မြန်တယ်ပေါ့နော
်အဲ့
ကတော
့ဟုတ်ကဲ့အဲ့ဒါတော့ဟုတ်တယ်ပြီးတော့လွယ်လဲလွယ်တယ်ပေါ့နော်ဒါသွေးဖောက်ရတာပေါ့နော်သွေးဆိုတော့ antibody ကဒီသွေးထဲမှာပဲလှည့်နေတာဆိုတော့ဒီသွေးဖောက်ပြီးတော့စစ်တာပေါ့နော်အကယ်၍ lab တွေရဲ့ size ဘယ်လောက်ကြီးလဲပေါ့မူတည်ရဲ့ lab ကြီးရင်ကြီးသလိုတို့တွေမှာ sample နမူနာတွေအများကြီးရတယ်ဆိုရင်တို့က set တွေနဲ့တင်လိုက်တယ်တင်လိုက်တယ်ဆိုရင်တော့ချက်ချင်းပဲအပြေးထွက်လာရင်မြန်တယ်ဟို virus ရှိမရှိကိုလုံးဝစစ်တာထက်ဆာလို့ရှိရင်ပေါ့နော် nucleic acid RT-PCR ကိုသုံးပြီးတော့စစ်တဲ့နည်းထက်ဆာလို့ရှိရင်ဒီ serology test ကတော့လုံးဝမြန်တယ်။ဒါဆက်နေစင်စင်မစစ်လို့ရှိရင်သူကဟိုမှာ kit လို့လဲခေါ်มาပေါ့နော်ဒီ serology kit လို့ခေါ်มาပေါ့နော်ဒီသွေးလေးချက်ဟိုဟာရှိတာလေသွေးလေးတစ်ချက်လေးကိုထည့်လိုက်တယ်ဆိုလို့ရှိရင်သူရဲ့ kit ထဲမှာဒီအကုန်လုံးဟိုဟာလောက်ထားပြီးသားပေါ့နော်ဒီ virus ရဲ့ပိုလေးပုံစံလေးကိုထည့်ထားဆိုဒီ virus ကိုနဲ့တိုက်ဆိုင်တဲ့ antibody ရှိတယ်ဆိုလို့ရှိရင်ပေါ်လာတယ် line လေးပေါ်လာတယ်ဆိုပြီးတော့ဒီလို kit တင်နဲ့တုံးပြီးတော့လည်းလောက်တာလည်းရှိရပေါ့နော
်ဆိုတော့ဒါကဒုတိယနည်းပေါ့နော
်
နောက်တစ်ချက်နည်းကကျတော့ဒီဟိုရင်ဓာတ်မှန်ရိုက်တဲ့နည်းပေါ့နော် CAT scan လို့ပါလို့ဆွဲတယ်နည်းအဲ့ဒါလည်းနည်းနည်းပြောပြပေးပ
ါဓာတ်မှန်ရိုက်တဲ့အပိုင်းကျတော့ဒါက clinical ဟိုပါပေါ့နော်ကျန်တဲ့ imaging အဲ့လိုမျိုးအပိုင်းဖြစ်သွားရပါတော့ဒါ clinician တွေကနေပြီးတော့မှအရေပြီးတော့ x-ray နဲ့ respiratory resolution အစုပ်ပေါ့နော် technologist တို့ x-ray technologist တို့တို့တွေကနေပြီးတော့ရိုက်ကြတယ်ဆိုတော့ဒီ literature တွေမှာရဲ့ဒီ report တွေမှာရဲ့ဖတ်ရတာတွေအားကြတော့ viral pneumonia ပေါ့နော် viral နဲ့ ဖျားတယ်ဆိုလို့ရှိရင်ဒီ covid ကြောင့်မလို့ဖျားတယ်ဆိုလို့ရှိရင်သူတို့ဒီ chest x-ray မှာတယ် ct မှာတယ်အဲလုံးဝတိတိတတ်တာဘောနော်လက္ခဏာကိုသူတို့ကြည့်ကြတာဘောနော်ဒါပေမဲ့တခုရှိတာကြတော့လေတခါ viral pneumonia တွေကလည်း covid ကလည်း corona virus ကလည်း corona virus family တခုဘောနော် corona virus ရဲ့ family ထဲမှာပါတဲ့ virus ဖြစ်တဲ့အတွက်ကြောင့်မလို့တချို့လက္ခဏာတွေက x-ray မှာပေါ်ပြီး x-ray ရိုက်ပေမဲ့တချို့ကြတော့ဟိုလက္ခဏာတွေကတူနေမယ်ပေါ့နော် x-ray ပုံမှာဒါဆိုရင်ဒီ virus ကြောင့်လည်းဖြစ်နိုင်တယ်ဟို virus ကြောင့်လည်းဖြစ်နိုင်တယ်အဲ့လိုပုံစံမျိုးဖြစ်နေတော့ဒါကြတော့အတိအကျကြီးဟိုလုံးဝပြောလို့မရဘူးဒါပေမဲ့ဒီ x-ray ပုံကိုကြည့်ပြီးဟေးဒီဟာကတော့ viral pneumonia ဖြစ်နေပုံရတယ်ဒါဆိုလို့ရှိရင်ပို့ပြီးကြည့်ကြရအောင်ဆိုပြီးတော့ lab ဒီ microbiology lab တွေကိုနမူနာပို့ရအောင်ဆိုပြီးတော့ဒီ RT-PCR နည်းကိုပဲတုံးပြီးတော့ပဲဖြစ်ဖြစ်များတော့အဖြစ်အဲ့လိုမျိုးလူနာတွေကို X-ray ရိုက်တဲ့အဆင့်ရောက်ပြီးဆိုပြီးတော့အဲ့လိုမျိုးဆိုလို့ရှိရင်တော့များတော့အဖြစ် RT-PCR နည်းပေါ့နော်ဒီ virus ကို nucleic acid ကိုရှာတဲ့နည်းအဲ့ဒါဆန့်သက်တဲ့နည်းကိုတုံးပြီးတော့ပို့ကြတာများတယ်ပေါ့ဒါကသူက confirmation လို့ခေါ်တာပေါ့နော်သူကဟိုပထမကနားဆေးရုံလာမယ်ချောင်းဆိုးတဲ့ပါညာ X-ray ရိုက်မယ်အဲဆိုလို့ရှိရင်ပေါ်လာတယ်အာဒါဆိုလို့ရှိရင်တေချောင်လို့ RT-PCR နည်းကိုတုံးမယ်ဆိုတော့တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်သူကတက်တလွားပြီးတလွားသူကအဖြေထုတ်တာပေါ့နော
်ဒီ COVID-19 ရှိမရှိကိုတမန်ရဖြစ်နေလို့ test လုပ်ချင်တယ်ဆိုလို့ရှိရင်ဟိုဘယ်လိုဆလုပ်ရမလဲဘယ်ဟိုသွားရမလဲဘာတွေလုပ်ရမလဲနော်အဲ့ဒါလေးနည်းနည်းပြောပြပေးပ
ါတခုရှိတာကပေါ့နော်အမေရိကန်မှာတော့ဒီမှာကိုနေတဲ့ state ပေါ်မှာလည်းမူတည်ရပေါ့နော်ကိုအကယ်၍အခုTexas လိုမျိုးအခုဒီမှာကြတော့လိုမျိုး state ဆိုလို့ရှိရင်တော့သူ clinic တွေ covid testing site ဆိုပြီးတော့ဒါပေမဲ့ covid testing site ဆိုပေမဲ့ covid testing clinic တွေဖွင့်နေဆိုနေအဲ့ဒီမှာသူစမ်းတာတော့မဟုတ်ဘူးသူအဲ့မှာသူကနမူနာယူယူပြီးတော့အကယ်၍နေမကောင်းဘူး covid ဖြစ်ချင်လားမသိဘူးဒါဆိုလို့ရှိရင်ကိုလည်းကာကွယ်တဲ့အနေနဲ့ရဲသူများကိုလည်းကာကွယ်တဲ့အနေနဲ့အဓိကပထမ protection ပေါ့နော်ဒီကာကွယ်ဖို့ကအဓိကဆိုmaster တာတွေရောပါတွေရောအကုန်လုံးအဲ့ဒါလုပ်ပြီးတော့အကယ်၍ကိုယ်မှထပြီးတော့သွားနိုင်ခွင့်သွားနိုင်လာနိုင်တဲ့အခြေအနေရှိတယ်ဆိုလို့ရှိရင်တော့အဲ့လိုအကာအကွယ်လုပ်ပြီးတော့ဒီ testing site တွေကိုသွားလို့ရတယ်ဒါပေမဲ့ testing site တွေကိုမသွားခင်မှာဒီမှာကဟိုကြိုပြီးတော့ဖုန်းခေါ်ရတယ်ပေါ့နော်ဖုန်းခေါ်ရတယ်ကိုရဲ့ဟိုဟာဆရာဝန်ကိုပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ဒီ clinic testing clinic တွေရဲ့ဖုန်းနံပါတ်အနီးနားမှာရှိတဲ့ testing clinic တွေရဲ့ဖုန်းနံပါတ်ပဲရှိအဲ့လိုသူဖုန်းခေါ်ပေါ်ပြီးတော့သူတို့ကအပွိုင်မန့်ယူပြီးတော့သွားပြီးတော့အဲ့ဒီမှာနမူနာကိုသွားပေးရပါဘောနော်သူတို့အဲ့မှာနမူနာသူတို့ယူတယ်အဲ့မှာနမူနာယူမဲ့ train လုပ်ထားတဲ့လူတွေရှိတယ်အဲ့မှာနမူနာတွေယူပြီးတာနဲ့သူတို့ကလည်းညွှန်ကြားပါလိမ့်မယ်ဘယ်လိုမျိုးအင်ပြန်လို့ရှိရင်ဘယ်လိုနေပါညာဘောနော်ဘာလို့လဲဆိုတော့ဒါ virus ကိုမှသွားလိုက်နားလိုက်တဲ့အခြေအနေမျိုးရှိတယ်ဆိုလို့ရှိရင်တော့သူတို့ကတော့များတော့အဖြစ်အင်ကိုပြန်လွတ်တယ်နမူနာယူပြီးလို့ရှိရင်ပြောတာဒါပေမဲ့ guideline နဲ့ပေးတာပေါ့နော်အင်ဂျင်ရေမြမရေမြမတော့ fluid ရှိ replacement လုပ်ပြီးအဲ့လိုမျိုး quarantine လုပ်နေတိုင်းနဲ့အဲ့လိုမျိုး guideline မျိုးပေါ့နော်အင်ဂျင်ကနေအင်ပြင်ကိုနှစ်ပတ်သုံးပတ်မထွက်ဖို့ရယ်ပြီးရင်ကြားထဲမှာအဖြေကို test result ကိုပြန်ပြီးတော့ဟိုပို့ပေးဖို့ရယ်ပြီးတော့အဲ့ testing site မှာကြာတော့နမူနာယူပြီးတဲ့အဲ့နမူနာကိုကြာတော့အဲ့နမူနာကနေပြီးတော့ဒီဆေးရုံတွေကိုပို့တာပေါ့နော်ဒီ lab တွေကိုပို့တာပေါ့နော်ဆိုရင်ဥပမာတမရို site နဲ့တမရို site ရုံနဲ့ချိတ်ထားတဲ့ testing site လို့ရှိရင်ဒီနမူနာတွေတမရို site ကိုရောက်လာမယ
်။အခု COVID-19 ရောဂါပေါ့နော်ဒီကမ္ဘာလုံးမှာပြန့်နှံ့နေတယ်။မြန်မာလူထုကိုဘယ်လိုအကြံပေးချင်ပါလဲ
။ဟုတ်ကဲ့။အမင်းနေနဲ့ပြောရလို့ရှင်laboratory personnel ဖြစ်တဲ့အတွက်ကြောင့်မလို့ clinician မဟုတ်တဲ့အတွက်ကြောင့်မလို့ဒီအကြံပေးတဲ့ဥစ္စာကြတော့ healthcare professional အနေနဲ့ဒီ covid 19 suspect ဖြစ်တာပဲဖြစ်ဖြစ် covid 19ဖြစ်နေတဲ့လူပဲဖြစ်ဖြစ်ပေါ့เนาะဆိုရင်သွားနိုင်လာနိုင်သေးတယ်ဘာညာအတေဘေးမလို့ရှာရှာနည်းနည်းမနေနိုင်သေးတယ်ဆိုလို့ကြည့်ရင်ဆိုလို့ရှိရင်တော့ကိုယ့်အကိုတော့အိမ်မှာ quarantine လုပ်နေအတက်နိုင်ဆုံးအပြင်မထွက်တာလဲကောင်းတယ်ဘာဖြစ်လဲဆိုတော့ကိုကနေပြီးတော့သူများကိုလည်းမပြန့်စင်ခြင်းဘူးပေါ့เนาะပြီးတော့ကိုယ့်အခြေအနေကိုလည်းပို့ပြီးတော့ပိုလည်းမဆိုးစေခြင်းမဆိုတော့ quarantine လုပ်နေတာကနှစ်ပတ်တင်မကောင်းနှစ်ပတ်သုံးပတ် quarantine လုပ်နေတာတော့အကောင်းဆုံးပဲပေါ့နော်ဒါပေမဲ့ဒါလည်းကိုယ့်အခြေအနေပေါ်မှာမကူမူကြည့်မယ်အကယ်၍အသက်ရှူဘယ်လောက်ဖောက်လာလဲနေနိုင်ထိုင်နိုင်တာဘယ်လောက်အဆင်မပြေဘူးဆိုလို့ရှိရင်တော့ဒါတော့ဆေးရုံတက်ရမယ့်အခြေအနေဖြစ်တယ်ဆိုလို့ရှိရင်တော့ဆေးရုံတော့တက်မနေတက်ရမယ်ဆိုရင်တော့ဆေးရုံတက်ဖို့အတွက် ကိုကိုယ်အိမ်မသွားနိုင်လို့ရှိရင်လည်း ambulance ခေါ်တာပဲဖြစ်ဖြစ်အဲ့လိုမျိုးဒါတော့လိုရမှာပေါ့နော်အကယ်၍ကိုယ်ကိုယ်တိုင်နေနိုင်သေးတယ်ဆိုလို့ရှိရင်တော့အများသောအားဖြင့်က fluid replacement ပေါ့နော်ရေမြင့်မြတ်တောက်အဲ့လိုမျိုးခါရချက်များတဲ့အဲ့လိုမျိုးမြင့်မြတ်တောက်အဲ့လိုမျိုးကတော့ဟိုဟာဖြစ်တာပေါ့နော်ဒီ covid 19ကတကယ်ကိုပေါ့ပေါ့ဆဆယောဂါမဟုတ်ဘူးဒါတကဘာလုံး WHO ကနေထုတ်ထားတဲ့ဒီ pandemic ဖြစ်တဲ့အတွက်ကြောင့်မလို့တနိုင်ငံနဲ့လည်းဖြစ်တဲ့ယောဂါလည်းမဟုတ်ဘူးနိုင်ငံတိုင်းနိုင်ငံတိုင်းဖြစ်နေတာဒီ data နေလည်းရှိနေတယ် live နဲ့ tracking လုပ်နေရတဲ့အတွက်ကြောင့်မလို့လူကြီးလူငယ်ဗမာပြည်မှာကိုဗမာပြည်မိသားစုတွေအကုန်လုံးရောလေးလေးနက်နက်ကိုတကယ်တိုက်တွန်းတယ်လူကြီးလူငယ်ကျန်းမာသူပဲဖြစ်စေယောဂလက်ခံရှိတဲ့လူပဲဖြစ်စေဒီ WHO ကချထားတဲ့နည်းလမ်းတွေ CDC ဗမာပြည်မှာလည်းကျန်းမာရေးဌာနကချထားတဲ့နည်းလမ်းတွေကိုလေးလေးနက်နက်နားထောင်ပြီးတော့လိုက်နာပြီးတော့social distancing လို့ခေါ်တယ်တယောက်နဲ့တယောက်ခွာခွာပြီးနေတာတွေပြီးတော့အိမ်မှာတက်နိုင်ဆုံးပြင်မထွက်ဘဲနဲ့အိမ်မှာ isolation ပေါ့နော် quarantine တက်နိုင်ဆုံးနေဖို့လေးလေးနက်နက်ထားပို့အတွက်ကိုတိုက်တွန်းပါတယ်ဒီဟာတကယ်ကိုပေါ့ပေါ့ဆဆယောဂါမဟုတ်ပါဘူ
းကျေးဇူးများကျေးဇူးများတော်တော်ကျေးဇ
ူးပါဟုတ်ကဲ့
မင်္ဂလာပါရှင်ဥစီသူအောင်မြင့်ရဲ့တည်ရင်တည်ရင်တုံသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တရုတ်မြန်မာနယ်စပ်ကုန်သွယ်မှုပြဿနာဘယ်သူမှတာဝန်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကပ်ပြီးကြောင်စီးပွားရေးအရာထိခိုက်နစ်နာနေရခြင်းမွေဘူးရကင်းမောက်ဆိုသလိုနောက်ထပ်ပေါ်လာတဲ့ပြဿနာတစ်ခုကတော့တရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာသစ်သီးကုန်သွယ်တွေအကြီးအကျယ်နှစ်နာဆုံးရှုံးနေရတဲ့ကိစ္စပါပဲပြောရရင်တော့တရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကထိခိုက်နှစ်နာမှုကြုံနေရတာကတော့အခုဒီချိန်ပထမဦးဆုံးမဟုတ်သလိုနောက်ဆုံးလည်းဖြစ်မဲ့ပုံမပေါ်ပါဘူးမကြာခဏဖြစ်နေတဲ့ဖြစ်စဉ်လို့တောင်ပြောနိုင်ပါတယ်ဒီဒီချိန်မြန်မာကုန်သွယ်တွေတနည်းအားဖြင့်မြန်မာဘက်ကထိခိုက်နှစ်နာနေရတာအများထင်မြင်ယူဆသလိုကိုရိုနာဗိုင်းရပ်စ်ကပ်ဘေးပြဿနာရဲ့ခရက်ကြောက်လားဒါမှမဟုတ်တခြားပြဿနာကြောက်လားဆိုတာစမ်းစစ်အဖြေရှာကြည့်ဖို့လိုပါတယ်နှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်တဲ့မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကနစ်နာမှုကိစ္စတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာလေ့လာတင်ပြသွားပါမယ
်လက်တလောဖြစ်စဉ်ကိုပြန်ကြည့်ရင်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်တရုတ်ဘက်ကနေနယ်စပ်တွေကိုပိတ်လိုက်တာကအစပြုပါတယ်တရုတ်နိုင်ငံသားတွေမြန်မာနိုင်ငံဘက်ပေးမသွားတော့သလိုမြန်မာနိုင်ငံသားတွေကိုလည်းတရုတ်နိုင်ငံတည်းလုံးဝပေးမဝင်တော့ပါဘူးတရုတ်နိုင်ငံတည်းရှိနေတဲ့အချင်းကျနေတဲ့မြန်မာနိုင်ငံသားတွေနဲ့ပိတ်မိနေသူတွေကိုတော့နေဆက်ကနေမြန်မာနိုင်ငံတည်းဝင်နိုင်အောင်ပြန်ပို့ပေးတာမျိုးတော့လုပ်ပါတယ်တရုတ်ယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံထဲကကိုရိုနာဗိုင်းရပ်စ်ကူးစက်မှုသူ့နိုင်ငံထဲဝင်ရောက်မလာအောင်ကာကွယ်ခြင်းပုံရပါတယ်ဒါပေမဲ့အခြားတစ်ဖက်မှာတော့နေဆက်ကုန်သွယ်ရေးကိုတော့ဆက်ပြီးဖွင့်ထားပေးပါတယ်နေဆက်ကုန်သွယ်ရေးဆက်ဖွင့်ထားတယ်ဆိုပေမဲ့ COVID-19 ကြောင့်ကုန်သွယ်ရေးကိစ္စကိုတရုတ်ဘက်ကတင်းတင်းကြပ်ကြပ်လုပ်ပါတယ်အထူးသဖြင့်မူဆယ်နေဆက်ဘက်မှာပါအရင်ကမြန်မာဘက်ကလာတဲ့တစ်သီးကားတွေနေဆက်ဖြတ်ပြီးတရုတ်နိုင်ငံဘက်ပေးဝင်ပေမဲ့အခုနောက်ဆုံးအခြေအနေမှာတော့မြန်မာကုန်ကားတွေတရုတ်ဘက်တိုက်ရိုက်ပေးမဝင်တော့ပါဘူးမြန်မာတက်သီးကားတွေဟာတက်မှတ်နေရာတစ်ခုရောက်တာနဲ့ရပ်တန့်ပြီး driver ကားပေါ်ကဆင်းပေးရပါတယ်တရုတ်ဘက်ကနေအဲ့ဒီကားဒရိုင်ဘာဂန်းကိုပိုးသက်ဆေးဖြန်းတရုတ်ဒရိုင်ဘာကတံမောင်းယူသွားပြီးသူတို့ကားခွင်းထဲရောက်မှတစ်သီးတွေကိုတရုတ်ကားဘက်ပြောင်းတင်တာမျိုးလုပ်ပါတယ်တရုတ်ဘက်ကအဲ့ဒီလိုကြက်မှတ်လိုက်တော့နေ့စဉ်တစ်သီးကားတင်ပို့နိုင်တဲ့အရေးအတွက်အများကြီးကျဆင်းသွားပါတယ်ငကိုကတစ်နှစ်တစ်သီးကား900လောက်တရုတ်ထဲတင်ပို့နိုင်ရင်အခုစစ်ဆေးမှုတွေကြောင့်တရက်300ဝန်းကျင်လောက်ပဲပို့နိုင်တဲ့အနေအထားမျိုးဖြစ်သွားပြီးမြန်မာတက်သီးကားတွေနေဆက်မှာစုပုံတဲ့အနေအထားရောက်သွားစေပါတယ်။အချိုးဆက်ကတော့တက်သီးတွေမချနိုင်ပဲနေ့ရက်ဆက်ပြီးကုန်ကားတွေ15ထားရတော့ကားကားတွေကုန်ပြီးရှုံးတာတချို့တက်သီးတွေမလက်ဆက်ပုတ်ကုန်လို့ဆွန့်ပြေးရတာနေဆက်ကအခြေအနေမသိပဲမူဆယ်ဘက်ဆက်တက်လာတဲ့တက်သီးကုန်တွေဒုက္ခရောက်ကုန်တာအဆရှိသဖြင့်ကြုံရပါတော့တယ်။
အဲ့လိုဒုက္ခရောက်နေရတဲ့အထက်တရုတ်ထဲပြောင်းမှုတင်ပို့တဲ့ကုန်သွယ်တွေလည်းပါပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံဘက်ကသစ်သီးဝလံတွေက၈မျိုးကိုပဲတရားဝင်တင်သွင်းခွင့်ပေးထားပါတယ်အဲ့ဒီထဲမှာပြောင်းမှုနဲ့အခြားသီးနှံအတော်များများမပါပါဘူးဒါပေမဲ့လည်းအဲ့ဒီလိုခွင့်ပြုထားတာမရှိတဲ့သီးနှံတွေတရုတ်ဘက်ကနားလည်မှုနဲ့တင်ပို့နေတာကြာပါပြီ အခုနှစ်မှာတော့တရုတ်ဘက်ကမြန်မာပြောင်းမှုတင်ပို့တာကိုပိတ်ပင်လိုက်ပါတယ်ဒီခါတရုတ်ဘက်ကိုပို့ဖို့ရည်ရွယ်ပြီးစိုက်ထားတဲ့ပြောင်းမှုတွေအားလုံးအရှုံးပေါ်ကုန်ပြီးနောက်ဆုံးနေဆက်ကချောင်းနဲ့တွန်ပြရတဲ့အခြေအနေမျိုးထိဆက်ရောက်သွားစေပါတယ်ဒါတွေကမူဆယ်နေဆက်ဘက်မှာဖြစ်နေတာပါမြန်မာနိုင်ငံမြောက်ပိုင်းမြစ်ကြီးနားအထက်ဘက်ကကမတီဟိုချောင်းနေဆက်ဘက်ကိဘက်မှာတော့အဲ့လိုမဟုတ်ပါဘူးတရုတ်ရင်းနှီးမြှုပ်နှံသူတွေဟာကချင်ပြည်နယ်ထဲဝင်ပြီးငပြောစိုက်ပျိုးရေးလုပ်ငန်းဝင်ပြီးလှုပ်ထားကြပါတယ်ထွက်လာတဲ့ငပြောတွေကိုကမတီနေဆက်ကနေတဆင့်တရုတ်နိုင်ငံနဲ့ပြန်သွင်းပါတယ်အရင်ကတော့တရုတ်ကုန်ကားတွေမြန်မာနိုင်ငံအတွင်းပိုင်းဝိုင်းမော်အထိဝင်ပြီးငပြောစေပါတယ်အခုကိုဗစ် -19 ကပ်ပြီးကြောင့်တရုတ်ကားတွေမြန်မာနိုင်ငံထဲမဝင်နိုင်တဲ့အခါမြန်မာနိုင်ငံထဲကကုန်ကားတွေကတရုတ်ငပြောစေတဲ့လုပ်ငန်းဝင်လုပ်ကြပါတယ်နေဆက်ရောက်တဲ့အခါမှာလဲတရုတ်နိုင်ငံဘက်အချမ်းဟိုချောင်အထိအဝင်ခံပါတယ်အဲ့ဒီရောက်မှကားချင်းစုံပြီးတရုတ်ကားတွေတဲကိုငပြောတွေပြောင်းတင်တာမျိုးလုပ်ပါတယ်
မူဆယ်မှာဖြစ်ပျက်နေတာနဲ့ကချင်ပြည်နယ်ကမ်ပိုင်တီနယ်ဆက်ကလောက်ကင်ပုံမတူပါဘူးတရုတ်ဟာနယ်ဆက်ဂိတ်တွေချင်းအတူတူမူဆယ်ဘက်မှတစ်မျိုးကမ်ပိုင်တီဘက်မှတစ်မျိုးကျင့်သုံးပါတယ်မူဆယ်ဘက်မှမြမထွက်ကုန်တွေကိုဂိယုမဆိုင်သလောက်ကမ်ပိုင်တီဘက်မှတော့တရုတ်ရင်းနှီးမြှုပ်နှံမှုကနေထွက်လာတဲ့ငပြောတွေမို့စီကန်းတွေဖြေလျှော့ပေးတာလို့ကုန်တယ်တွေကဝေဖန်ကြပါတယ်အဓိကပြဿနာကတော့မြမဘက်မှကုန်တယ်တွေကိုစားတရုတ်ဘက်ကိုထိထိရောက်ရောက်ညှိနှိုင်းပေးမဲ့အပေးယူအလျှော့တင်လုပ်မဲ့အစိုးရတာဝန်ရှိသူတွေရှိမနေခြင်းမှာတကယ်တော့လက်ရှိမူဆယ်နယ်ဆက်ဂိတ်မှာပြောင်းဖျဲသည်နဲ့တတိကုန်တယ်တွေရေထွက်ပစ္စည်းကုန်တယ်တွေဒုက္ခရောက်နေကြတာနှစ်ပေါင်း၁၀ချီကြာနေပါပြီတကယ်တဲ့2018ဒီဇင်ဘာနဲ့2019ဇန်နဝါရီတုန်းကလည်းမူဆယ်ဘက်ကကျင်းစန်းကြော့ဂိတ်ကိုတရုတ်ဘက်ကပိတ်လိုက်တာနဲ့ဆက်ဆက်ပြီးမြန်မာတတိကုန်တွေရိအကြီးအကျယ်အရှုံးပေါ်တဲ့အခြေအနေစိုက်ခဲ့မှုပါတယ်။နောက်ထပ်တိတ်မကြခင်မတ်လတဲ့အရောက်မှာမြန်မာဘက်ကတင်တဲ့ဆန်တွေကိုတရုတ်ဘက်မှဖမ်းလို့အဝေရက်သွားပြီးမြန်မာဆန်ကုန်တွေရိအကြီးအကျယ်ဒုက္ခရောက်ရပါသေးတယ်။တရုတ်နယ်နေဆက်ကုန်တွေရိမှာမြန်မာတွေဒုက္ခရောက်ရတာပြောမယ်ဆိုရင်တော့ဇလန်းပေါင်းမြောက်များစွာမယိုးနိုင်အောင်ရှိနေပါတယ်
။ခုလိုဖြစ်ရတဲ့အဓိကအကြောင်းရင်းကတော့နေဆက်ကုန်သွယ်ရေးမှာတရုတ်ဘက်ကသူတို့အကျိုးအတွက်ချမှတ်တဲ့စီမင်းစည်းကမ်းတွေအတိုင်းမြန်မာဘက်ကလိုက်ပါလုတ်ကင်နေရတာမျိုးဖြစ်ပြီးမြန်မာကုန်သည်တွေဘက်ကနေထိထိရရောက်ကာကွယ်ပြောဆိုညှိနှိုင်းပေးမဲ့အစိုးရရန်တရားတရက်ဒါမှမဟုတ်အစစ်မြင့်တဲ့တာဝန်ရှိသူတယောက်ယောက်ရှိမနေတာပါပဲအဲ့ဒီအတွက်တာဝန်အရှိဆုံးဟာစီးပွားကူးသန်းဝန်ကြီးဌာနလို့ဆိုရင်မမှားပါဘူး NLD အစိုးရသက်တမ်း၄နှစ်ကျော်လာတဲ့အထိစီးပွားကူးသန်းဝန်ကြီးဌာနဟာမြန်မာတရုတ်နယ်ဆက်ကုန်သွယ်ရေးမှာကုန်သွယ်ရေးမြမြတတဖြစ်အောင်ဘာမှမမေရွာစွမ်းဆောင်မပေးနိုင်သေးသလိုတရုတ်ကုန်သွယ်တွေကနေမြန်မာကုန်သွယ်တွေအပေါ်တစ်ဖက်ဆောင်းနေဆက်ဆံမှုတွေကိုလည်းဘလို့အကာအကွယ်မျိုးမှပေးနိုင်တာမတွေ့ရသေးပါဘူး။ဒါကြောင့်အခုမူဆယ်နေဆက်ဘက်မှာမြန်မာစစ်စည်းကုန်သွယ်တွေထိခိုက်နေတာနေရတဲ့ပြဿနာဟာကိုဗစ် -19 ကြောင့်မဟုတ်ပဲမြန်မာအစိုးရစီးပွားကူးသန်းဝန်ကြီးဌာနရဲ့စွမ်းဆောင်ရည်အားနည်းမှုကြောင့်သာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာအတိလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့ရှင်Facebook Messenger ကနေပြီးတော့စာတို့လေးတွေရေးလာတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးသွားမှာပါ။ VOE ကိုကျေးဇူးတင်ပါတယ်။သတင်းမှန်ပြောပေးတဲ့အတွက်ကြောင့်ပါလို့ဆိုလာတဲ့သောရရှင်ကတော့ Superman ဆိုတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်။ Zoho ဆိုတဲ့ Facebook သောရရှင်ကတော့ Mac Engine ကိုပြောပေးပါတယ်။ COVID-19 နဲ့ပတ်သက်တဲ့အခြေအနေတွေကိုဒေါက်တာဇေယျသက်နဲ့ Skype ကနေ Interview လုပ်ပေးပါအောင်လို့ရတယ်။ဟုတ်ကဲ့ပါ။အကြောင်းထူးရင်ထူးသလိုဒီသက်ဆိုင်ရာဌာနတွေကဆရာဝန်တွေနဲ့ဆက်သွယ်မေးမြန်းပြီးတော့အင်တာဗျူးတွေတင်ဆက်ပေးနေပါတယ်ရှင်။မယင်ချင်းကိုလည်းပြောလိုက်ပါမယ်နော်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကမ္ဘာကိုပြင်းပြင်းထန်ထန်ရိုက်ခတ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုတော့ဒီမြန်မာနိုင်ငံက နိုင်ငံသားတွေအပြင်ကမ္ဘာတစ်ဝှမ်းမှာရောက်နေကြတဲ့နိုင်ငံအသီးသီးကမြန်မာတွေလည်းခံစားနေကြရတာပါနော်ဒီထဲမှာဒီတစ်ပတ်တော့ရေးလာတဲ့သောရရှင်တွေရဲ့စာတွေထဲမှာတော့အိန္ဒိယနဲ့မလေးရှားကရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်ဘေ့စ်ဘတ်အောင်ကိုဆိုတဲ့သောရရှင်က VOA ရဲ့ခံစားရပါတယ်တဲ့ဘာကြောင့်များပါလဲသူကအိန္ဒိယမှာဈေးဝယ်တာတော့မလုံခြုံတော့ပါဘူးဗိုင်းရပ်စ်ကလာနေပါပြီဆိုပြီးတော့ဈေးတောင်ရောင်းမပေးခြင်းဘူးကျွန်တော်ကတရုတ်ဟုတ်မဟုတ်ဆိုတာလည်းမသိကြဘူးမြန်မာပြည်ကပြောတော့အကျန်းဖက်တမားနိုင်ငံကလို့ပြောသွားသေးတယ်တဲ့သူတို့ပြောတဲ့ဟင်ဒီစကားနဲ့ပြောမှဈေးဝယ်ခွင့်ပေးတယ်ဗိုင်းရပ်စ်ကဟင်ဒီလိုပြောရတဲ့ဆိုပြီးတော့ကြိုဆိုကြပြီမဲ့ရောဂါတော့တင်မလာနဲ့ဆိုပြီးတော့ကြမ်းတဲ့စကားနဲ့ဆက်ဆံခံရပါတယ်ဆိုပြီးတော့အိန္ဒိယရောက်မြန်မာဒုက္ခတဲ့တူဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ရှင်နောက်ထပ်အိန္ဒိယကရေးလာတဲ့သောရရှင်တယောက်ကတော့အဆိုခဆိုတဲ့သောရရှင်မှာဖီယိုရီသတင်းပို့ပေးသူတွေအားလုံးကိုကျေးဇူးတင်ပါတယ်။တခုလောက်တော့သတင်းပို့ခြင်းလို့ပါ။အခုအိန္ဒိယမှာမြန်မာပြည်သူပြည်သားများစွာပြိမ့်မိနေပါတယ်။စားဖို့နေဖို့အတွက်ဒီပါခက်ခဲမှုတွေနဲ့ကြုံတွေ့နေရပါပြီ။အစိုးရအနေနဲ့တရုတ်ထိုင်းမှာရှိတဲ့ပြည်သူတွေကိုပြန်ပြီးတော့ခေါ်ယူသလိုအိန္ဒိယမှာရှိတဲ့မြန်မာပြည်သူတွေကိုလည်းခေါ်ယူဖို့ပန်ကြားခြင်းပါတယ်။ဆိုပြီးတော့ဆိုခဆိုတဲ့အိန္ဒိယကသောရရှင်ရေးလာပါတယ်ရှင်။အခုတော့ဒီကိုရိုနာကပ်ဘေးရဲ့တန်ကိုတော်တော်ခံနေရပါတယ်ဆိုတော့မလေးရှားရောက်မြန်မာတွေရဲ့အစာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်เนาะမလေးရှားကနိုင်ငံတော်ဝန်ထမ်းတန်ယုံကတာဝန်ရှိသူတွေနဲ့မလေးရှားနိုင်ငံကအီမီဂရေးရှင်းကိုကျွန်တော်တောင်းဆိုလို့ရမယ်ဆိုရင်တောင်းဆိုခြင်းပါတယ်ဆိုပြီးတော့စာရေးလာတဲ့ကိုအောင်စော်လင်းကတော့သူ့ရဲ့နိုင်ငံကူးလက်မှတ်နံပါတ်ပါထည့်ပြီးတော့ရေးလာတာပ
ါ COVID-19 ဖြစ်လာကစားအချိန်တစ်လအတွင်းတုန်းကတရုတ်ပြည်မှာပဲဒီရောဂါတွေရှိနေတုန်းကျွန်တော်တို့မလေးရှားမှာရောက်နေတဲ့သူတွေတကြမတိုင်ခင်မြန်မာပြည်အပြီးပြန်ဖို့ဆိုပြီးတော့ပါမစ်မတူပဲနဲ့ကျွန်တော်တို့ပဲလေရင်လက်မှတ်ကြိုဝယ်ပြီးစီစဉ်ထားသူတွေအများကြီးရှိမှထင်ပါတယ်။မတ်လ19ရက်နေ့ကစပြီးလော့ကဒေါင်းချလိုက်တုန်းကခဏပဲထင်သာခဲ့တာ။ကာယောဂါကြောင့်အခုဂျွန်9ရက်နေ့ထိထပ်တိုးလိုက်တော့အခုအဆင်မပြေတဲ့အခြေအနေဖြစ်လာပါတယ်။အစားတုံးကတော့မလေးရှားကနိုင်ငံသားအလို့သမားတိုင်းထင်နေကြတာကအလို့ပါမစ်ရှိနေတဲ့အလို့သမားတိုင်းအခြေခံလစာရကြမယ်ပေါ့လေ။ကျွန်တော်တို့လိုပြန်ဖို့တထေးလဲပြောထားသူတွေပါမစ်မတိုးထားသူတွေကနိုင်ငံလဲမပြန်ရပဲတောင်းတနေပါလေလာစာမပြောနဲ့ဘာမှလည်းမရပါဘူးတထေးကလည်းပြစ်ထားပါလေကျွန်တော်ပါမစ်က factory worker ဆိုတော့ passport ကတထေးကယူထားလိုက်တာပါပါမစ်ကလည်း April 26ရက်နေ့ကကုန်သွားပါပြီဒီမှာသူ့နိုင်ငံသားတွေကြတော့အစိုးရရဲ့ထောက်ပံ့ခြင်းနဲ့အိမ်ပြေမထွက်ရလေကောင်းနေဆိုသူတွေကများပါတယ်အခုကအလုံးအစင်ပြေသလိုပါပဲစေယုံလူသမားတွေကိုအခြေခံလစာဒါမှမဟုတ်စားစိတ်ကုမ္ပဏီကနေထောက်ပံ့နေပါတယ်အလေလာပြီးကိုဗစ်ကြောင့်ပြန်မရသူတွေပြီးတော့ကျွန်တော်တို့လိုအပြီးပြန်မယ်ဆုံးဖြတ်ပြီးတော့တောင်းတင်နေတဲ့လူတွေမြန်မာနိုင်ငံကပြန်ခေါ်မယ်စည်ရင်းတဲများစဉ်းစားပေးနိုင်မလားတန်ယုံကတာဝန်ရှိသူတွေကိုမေးချင်လို့ပါအခုကြားနေရတာကပထမတစ်ခေါက်ကယ်ဆယ်ရေးလျင်မှာအလို့သမားတွေမပါပဲပါမင်းနဲ့အလို့လို့သူဆိုင်ပန်ရှင်ဘာညာကွိကတွေကအရန်အစဉ်ပြေးနေကြတဲ့လူတွေကအရင်ပြန်သွားကြတော့စိတ်မကောင်းဘူးပေါ့ဗျာကြားမိတာကိုပြောတာပါဒီစက်ရုံမှာလုခဲ့တာ2017 6p permit စာရုံကလေးကလုခဲ့တာပါဒါတွေထားလိုက်ပါတော့ကျွန်တော်တို့ပြန်ရင်ဒဏ်ငွေဆောင်ရအောင်မလားဒါပါပဲခင်ဗျာအများကြီးရင်းနေရင်ထောင်ထဲရောက်သွားဖို့များလို့ပ
ါဟုတ်ပါတယ်ဒီလိုမျိုးကပ်ပေးဒုက္ခကြားထဲမှာသူများတိုင်းတစ်ပါးနိုင်ငံမှာတွားပြီးတော့ဒီတောင်းတင်နေရတဲ့ကိစ္စတော်တော်လေးကိုခက်ခဲတယ်ဆိုတာသိရပါတယ်ဒီလိုစာတွေဖတ်ရလို့လည်းအထူးစိတ်ပင်ပန်းစိတ်မကောင်းဖြစ်ရပါတယ်ရှင်ကိုအောင်စော်လေးနဲ့ဒီမလေးရှားမှာပြိမိဒုက္ခရောက်နေတဲ့သူတွေအခြေအနေတွေအမြန်ဆုံးအဆင်ပြေပါစေလို့ပဲကြားတဲ့ကဆုတောင်းပေးမိပါတယ်နော်ဒီလေရင်ခီးစင်တွေလည်းအခုပြန်တန်းပြီးတော့ခေါ်နေပြီဆိုတော့မကြခင်တော့ကိုလည်းရောက်လာမယ်လို့ပဲမျှော်လင့်ရပါတယ်နောက်ထပ်မလေးရှားရောက်နေတယ်ဆိုတဲ့သောရရှင်ရေးလာတဲ့စာကတော့ကျော်မျိုးဆိုတဲ့သောရရှင်မှာမင်္ဂလာပါတဲ့ကျွန်တော်အခုမလေးရှားမှာပါရခိုင်သားလေးတယောက်ဖြစ်ပါတယ်မလေးရှားမှာကျွန်တော်တို့မြန်မာတွေဒုက္ခရောက်နေပြီးတော့အလုပ်တွေလည်းပိတ်ထားပါတယ်စားရတာလည်းအဆင်မပြေပါဘူး VOA ကိုကူညီတောင်းဆိုပါတယ်တဲ့ဟုတ်ကဲ့ကျမတို့ကလည်းကြားတဲ့ကနေဒီလိုသောရရှင်ရဲ့စာတွေလွှင့်ပေးတာမျိုးဒါမှမဟုတ်သက်ဆိုင်ရာနိုင်ငံတွေကဖြစ်ပေါ်နေတဲ့သတင်းတွေကိုတင်ဆက်တာမျိုးကလွဲလို့အထူးစိတ်မကောင်းဖြစ်ရပါတယ်နော်ဖီယိုကိုစာရေးလာကြတဲ့သောရရှင်တွေမှာမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလိုလိုလည်လည်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီထက်ကစာတစ်စောင်ကိုအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်နော် မင်္ဂလာပါ VOE အခုကဘာကြီးတွေအပူပင်တွေများနေတဲ့တစ်ချိန်နဲ့မှာ VOE ကတက်ဆင်အကြံပြုချင်တာလေးရှိလို့ပါဆိုတော့ရေးလာတဲ့သောရရှင်ကတော့
ဗရိကန်ဆွေရနဲ့အထက်နိုင်ငံခေါင်းဆောင်ကြီးတွေအနေနဲ့မြန်မာပြည်ကိုပြည်ဆုံးမှုပြုလုပ်မယ်ဆိုရင်တည်တည်ချာချာအလေးနဲ့ထားစစ်စစ်ပြီးမှချမှတ်စီချင်လို့ပါ။ဘာဖြစ်လို့လဲဆိုတော့ US အပအဝင်အထက်နိုင်ငံကြီးတွေကပိတ်ဆို့ကန့်သတ်မှုများလာလေလေအင်းကြီးချင်းမိတ်ဆွေကြီးအတွက်တော့ကြိတ်ပြုံးနေပါပဲ။မြန်မာပြည်သူနဲ့လက်ရှိပြည်သူအစိုးရအနေနဲ့ကတော့မရှိတာမဆိုင်တာပါဗျာ။ဒါကို VOA ဝိုင်းတော်သားတွေနဲ့အတူမြန်မာပြည်သူတွေလက်ရှိပြည်သူအစိုးရအနေနဲ့သိနေပေမဲ့မပေါင်းခြင်းလဲပြုံးနေရနံပေမဲ့လဲရှုနေရအောင်ပါပေါ့။ခုနေ့ကကရင်ပြည်နယ်မြို့သစ်တည်တဲ့ကိစ္စလေးကြားသိရတော့မြမပြည်ဟာမိတ်ဆွေကြီးတို့အတွက်လှုပ်ချင်တိုင်းကိုဖြစ်နေပါရောလားဗျာလို့အတွေးဝင်မိပါတယ်စိတ်တော့မကောင်းပါဘူးဒါလဲကိုလူတွေပါလို့ဖြစ်ရတာပါပဲဒီအချိန်လေးကနေကြော်လွှားနိုင်ဖို့မြမပြည်သူတွေကိုအားကိုကိုနိုင်ဖို့ခေအဆက်ဆက်မိတ်ဆွေကြီးရဲ့ကြီးစိုးပူကြမှုအောင်မြမပြည်သူနဲ့ပြည်သူအစိုးရများအနေနဲ့မိတ်ဆွေကြီးကိုတရားမျှတတဲ့ဆက်ဆံရေးမျိုးနဲ့ဆက်ဆံနိုင်အောင် US အပါအဝင်အထက်နိုင်ငံကြီးတို့အနေနဲ့ဒီကဘာကပ်ဘေးကြီးကိုကြော်လွှားပြီးနောက်ပိုင်းမြန်မာပြည်မှာရင်းနှီးမြှုပ်နှံမှုကိုလက်ရှိအစိုးရကိုယုံကြည်ခြင်းအားဖြင့်လာလုပ်ပေးကြပါလက်ရှိအစိုးရကိုဝန်းရံပေးစေချင်ပါတယ
်ဟုတ်ကဲ့အနောက်နိုင်ငံတွေကနေပိတ်ဆို့မှုတွေပိုးပြီးဖိတိုးလှုပ်လာတဲ့အခါမှာဒီအရှိတ်ဘက်မှာရှိတဲ့အိန္ဒိယနိုင်ငံကြီးရဲ့အမြတ်ထုတ်မှုကိုကြုံတွေ့ရပါလိမ့်မယ်ဆိုပြီးဒီတော်ရရှင်စိတ်ပူပြီးရေးလာတာဖြစ်ပါတယ်ဒီတော်ရရှင်က VOA ဝိုင်းတော်သားတွေတင်းရင်တင်းတယ်လို့ကြုံရင်ကြုံတယ်လို့အခွင့်အရေးတာရင်တာတယ်လို့အထက်နိုင်ငံခေါင်းဆောင်များပို့ပြီးကြားသိအောင်ကူညီပြီးပြောပေးကြပါတယ်အရင်တော့ကလည်းဝိုင်းတော်သားတွေအနေနဲ့အခွင့်အခါရှင်းရှင်းတယ်လို့ပြောနေကြမယ်ဆိုတာကျွန်တော်ယုံကြည်ပါတယ်ဆိုရရေးထားပါတယ်ဟုတ်ကဲ့ပါ VOA သတင်းဌာနအနေနဲ့မြန်မာနိုင်ငံကအရေးကြီးတဲ့သတင်းတွေကိုနိုင်ငံတကာသိရှိဖို့လေအင်္ဂလိပ်ဘာသာနဲ့တင်ပြပေးနေတာဖြစ်ပါတယ်เนาะသောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်တေးတောင်းလာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြေတားတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ထုတ်လွှင့်ဖျော်ဖြေပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ view in မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ဒေတာလာရဲ့သရရှင်တွေအတွက်မြန်မာသတင်းတွေဒီပုံနဲ့ဆက်ပြီးတော့ဖျော်ဖြေပေးကြပါရစေ။ဒီတစ်ပတ်ဒေတာလာရဲ့သရရှင်ကတော့ကြော်စင်ဆိုးဆိုတဲ့သရရှင်မှာ Messenger ကနေပြီးတော့စာရေးပြီးတော့တောင်းဆိုလာတာဖြစ်ပါတယ်။အခြားသရရှင်တွေလည်းသူ့လိုပဲတချင်းတောင်းကျင်နေဆိုရင်တော့ကျမတို့ရဲ့ Facebook စာမျက်နှာ Messenger ကနေပြီးတော့လာပြီးတော့စာရေးပြီးတော့တချင်းတောင်းနိုင်ပါတယ်လို့သတင်းပေးကြပါရနော်။ဒီသောရရှင်ကြော်စင်ဆိုးကကျွန်တော်ကတော့သခိုင်းတိုင်းဒေတာကြီးရေဦးမြို့နယ်ဝတ်သဲကြီးရွာကပါတဲ့။လာမယ့်မေလ20ရက်နေ့မှာမွေးနေ့ကျရောက်တဲ့သခိုင်းတိုင်းဒေသကြီးတမူးမြို့နယ်ထင်စင်းရွာတစ်ကြီးရွာကခြေရတဲ့သူမနှင်းဖြိုးဝေရဲ့အသက်20ပြည့်မွေးနေ့လက်ဆောင်ဖြစ်နေဗန်နီဖြိုးရဲ့အလွမ်းပြေနန်းဆိုတဲ့တခြင်းလေးကို VOE ကတစ်ဆင့်မွေးနေ့လက်ဆောင်ပေးပို့လိုက်ပါတယ်တဲ့ဟုတ်ကဲ့ထင်စင်းရွာတစ်ကြီးရွာကမနှင်းဖြိုးဝေအတွက်ရေဦးမြို့နယ်ဝတ်သဲကြီးရွာကကိုကျော်စင်ဆိုးမြတ်တာဒီလက်ဆောင်ပေးပို့ပါတယ်ရှင်သူတောင်းဆိုထားတဲ့ဗန်နီဖြိုးတီဆိုတဲ့အလွမ်းပြေအနန်းဆိုတဲ့တခြင်းလေးနဲ့ဒီတစ်ပတ်ဖြောပြပေးကြပါတယ်နော်မန်နင်းဖြိုးဝင်မင်္ဂလာမွေးနေ့ဖြစ်ပါစေလို့လည်းဆုတောင်းပေးကြပါတယ်တေးတောင်းတဲ့သောရရှင်တွေရော VOA တေးချစ်သောရရှင်တွေရောဗန်နီဖြိုးတီဆိုထားတဲ့အလွမ်းပြေနန်းဆိုတဲ့တခြင်းလေးကိုနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြပါအောင်နော် ရဲသားပေးပို့လာကြတဲ့ view မြန်မာပိုင်းသရရှင်တွေရဲ့ဝေဖန်ချံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ review ကနေဖတ်ယူနာဆင်နိုင်တဲ့အပြင် view မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နာဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို review နဲ့ Facebook ကနေပြော်တိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့view ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဘရာဇီးနိုင်ငံကစန်းနီးယားပညာရှင်တယောက်ဟာအမေများနေ့မှာစန်းနီးယားကားနဲ့လှည့်လည်ဖျော်ဖြေခဲ့ပါဗါး။ကိုရိုနာကပ်ရောဂါကာလအတွင်းလူတွေခက်ခွာခွာနေရမယ့်စီကန်းကိုလိုက်နာတဲ့လူနှစ်ယောက်စားတောက်နိုင်တဲ့ဖန်လုံးအိမ်လေးတွေကိုနယ်သာလန်နိုင်ငံမှာဖန်တီးလိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါဗါး။ဘရာဇီးနိုင်ငံကဆန်နီးယားတီးသူတယောက်ဟာထရက်ကားတစ်စင်းပေါ်ဆန်နီးယားတင်ပြီးအမေများနေ့မှာတဲ့လေဖျော်ပြေခဲ့ပါတယ်။ Moving Mother Day Concert အမေများနေ့လှည့်လေဖျော်ပြေပွဲလို့နာမည်ပေးထားတဲ့ဒီပွဲကိုဆန်နီးယားပညာရှင်ရော်ဒီဂရိုခူနာကတီးခတ်ပေးခဲ့ပါတယ်။ကိုရိုနာကပ်ရောဂါကာလအတွင်းအိမ်ထဲမှာပိတ်မိနေတဲ့အမေများအတွက်ဖျော်ပြေပေးခဲ့တာပါ။ဒေသဆိုင်ရာစီးပွားရေးလုပ်ငန်းတွေကလည်းသူ့ဖျော်ပြေပွဲအတွက်ပူးပေါင်းကူညီပေးခဲ့ပါတယ်။လှည့်လေဖျော်ပြေဖို့လိုအပ်တဲ့ကားကိုကားအယောင်စင်တာကကူညီပေးခဲ့ပြီးဝစ်စုံကိုလည်းစာပယ်လိုကအချုပ်သမားတယောက်ကကူညီခဲ့တာပါဒီဖျော်ဖြေမှုဟာအီတလီနိုင်ငံကဖျော်ဖြေမှုတွေကိုအတူယူပြုလုပ်ခဲ့တာဖြစ်ပြီးတော့အမေများနေမှာသားသမီးတွေမြင်းမြစ်တွေနဲ့တီးခြားခွဲနေရတဲ့အမေတွေအဖိုးအဖွားတွေအထူးကြံမှုဝေဒနာကိုတတ်တာစေဖို့ရည်ရွယ်တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုဗစ် -19 ကပ်ရောဂါကာလအတွင်းလူတွေခက်ခွာခွာနေပြီးစားတောက်ဆိုင်မှာညစာထိုင်စားနိုင်ဖို့နယ်သာလန်နိုင်ငံကစားတောက်ဆိုင်တစ်ခုဟာလူနေရောက်ထိုင်လို့ရတဲ့ဖမ်းလို့အိမ်လေးတွေကိုဖမ်းတီးလိုက်ပါတယ်။အပြင်ဘက်မြေကမ်းဘေးမှာစတိုင်ကြကြညစာထိုင်စားလို့ရအောင်တီထွင်ထားတာလည်းဖြစ်ပါတယ်။စ ပွဲချိုးတွေကလက်အိတ်တွေမျက်နှာဖုံးကာယံတွေကိုဝစ်ဆင်ချပြီးတော့ဟင်းပွဲတွေချပြီးတဲ့အခါမှာလဲဗိုလ်ပြားရှည်ကြီးတွေကိုတုံးပြီးအဝေးကနေပဲဟင်းပွဲချပြီးနိုင်အောင်စီစဉ်ထားတာပါ။အီဒန်စားတော့ဆိုင်ဟာလောလောဆယ်မှာတော့မိသားစုတွေမိတ်ဆွေတငယ်ချင်းတွေနဲ့အရင်ဆုံးအမီးသဘောမျိုးစမ်းကြည့်နိုင်ပါတယ်။တိကျဖန်လို့အိမ်လုပ်ငန်းလိုနာမည်ပေးထားပြီးတော့စားသုံးသူတွေအဆင်ပြေပြေနဲ့ဘေးကင်းစေဖို့တန်ရှင်းဘယ်လိုလုပ်မလဲဝန်ဆောင်မှုဘယ်လိုပေးမလဲစရာတွေကိုသင်ယူနေကြပါတယ်လို့ဒီစားသောက်ဆိုင်ကိုဦးဆောင်သူတို့ကပြောပါတယ်။နယ်သာလန်နိုင်ငံမှာစားသောက်ဆိုင်တွေကိုပါဆယ်ပဲရောင်းချခွင့်ပေးထားတာဖြစ်ပြီးအများပြည်သူထိုင်စားနိုင်တဲ့နေရာတွေကိုတော့အနည်းဆုံးမေလ19ရက်နေ့အထိပေးထားတာပါ။လူတွေကိုခက်ခွာခွာနေခိုင်းတဲ့စီကံအတိုင်းသာဆိုင်တွေကိုပြန်ဖွင့်ရရင်တော့သူတို့အရှုံးပေါ်လိမ့်မယ်လို့နယ်သာလန်စားသောက်ဆိုင်အသင်းကပြောပါတယ်ရှင်။
အမေရိကန်နိုင်ငံယူတာပြည်နယ်ကကားခိုးမောင်းပြီးလမ်ဘိုဂီနီပြိုင်ကားဝယ်ဖို့ထွက်လာခဲ့တဲ့၅နှစ်သားတယောက်အကြောင်းကိုပြောပြပေးပါမယ်။ယူတာပြည်နယ်ကရင်ဒိန်းရဲတွေဟာအရက်မူးပြီးမောင်းနေတယ်လို့ထင်ရတဲ့ကားတစ်စီးကိုရက်ခိုင်းရာကနေအသက်၅နှစ်အရွယ်ကလေးတယောက်ကိုယင်မောင်းသူနေရာမှာဖမ်းဆီးရမိခဲ့ပါတယ်။ရဲတွေကစစ်ဆေးတဲ့အခါမှာတော့သူဟာမိဘဖြစ်သူတွေနဲ့စကားများပြီးတဲ့နောက်သူတို့ရဲ့ကားကိုခိုးမောင်းလာပြီးကယ်လီဖိုးနီးယားပြည်နယ်ကLamborghini ပြိုင်ကားဝယ်ဖို့ထွက်လာခဲ့တာလို့ပြောပါတယ်။ရဲတွေကစစ်ဆေးတဲ့အခါမှာတော့သူ့အိတ်ထဲမှာ American Dollar $3ပဲပါတယ်လို့ Twitter မှာထုတ်ပြန်ထားပါတယ်။အဲ့ဒီကလေးနဲ့ရဲတွေစကားပြောတဲ့ဗီဒီယိုကို YouTube Internet စာမျက်နှာပေါ်မှာတင်ခဲ့တဲ့အခါမှာတော့ကြည့်ရှုသူတန်းနဲ့ချီပြီးရှိခဲ့ပါတယ်။အဲ့ဒီကလေးကဘာလုပ်လဲဆိုတဲ့အချက်အလက်အသေးစိတ်တွေကိုတော့ရဲတွေကမထုတ်ပြန်ခဲ့ပါဘူးခင်ဗျာ။
နေကြရင်ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဘယ်ကံပြောင်းစုဟာကဘောမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးကူးစက်သူဦးရေ1,000နီးပါးနဲ့သေဆုံးသူ8,900နီးပါးရှိနေပါပြီ။ကမ္ဘာတစ်ပေါ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတဖြည်းဖြည်းချင်းဆက်တိုးနေပြီးတော့အခုဆိုရင်ကမ္ဘာတစ်ပေါ်မှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 6,000 သန်းကျော်ရှိပြီးတော့သေဆုံးသူကလည်း3,100ကျော်ရှိသွားခဲ့ပြီဖြစ်ပါတယ်။ဥရောပဘက်မှာတော့ရုရှားနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 9,800 ကျော်ရှိတာကြောင့်အခုဆိုရင်ရုရှားမှာဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာ 28,000 ကျော်ရှိသွားပြီဖြစ်ပြီးတော့ပြီးခဲ့တဲ့24နာရီအတွင်းမှာနောက်ထပ် 94 ယောက်သေဆုံးခဲ့တာကြောင့်စုစုပေါင်းသေဆုံးသူဦးရေဟာ 2,600 ကျော်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကကိုဗစ် -19 ကပ်ရောဂါနဲ့ပတ်သက်ပြီးလက်ရှိအမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုယူရပြီးတော့ဝေဖန်ပြောကြားလိုက်ပါတယ်။ဒီကယောဂါကခေါင်းဆောင်လုပ်တဲ့သူအတော်များများဟာသူတို့အလုပ်သူတို့နားလဲသဘောပေါက်ကြတယ်ဆိုတဲ့ထင်မြင်ယူဆချက်တွေကိုလုံးဝခွာခြားပစ်လိုက်ပြီးတာဝန်ရှိတဲ့သူတွေအနေနဲ့လည်းဟန်ဆောင်ပန်ဆောင်တဲ့တောင်မှသူတို့မှာတာဝန်ရှိတယ်ဆိုတာကိုမပြောနိုင်တဲ့အဖြစ်မျိုးနဲ့ကြုံကြရတယ်လို့သမ္မတဟောင်းအိုဘားမားကအွန်လိုင်းကနေပြောကြားတဲ့မိန့်ခွန်းမှာအဲ့လိုပြောလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ COVID-19 အတည်ပြုလူနာသေ9ယောက်ရှိတယ်လို့အမျိုးသားချမ်းမာရေးကော်မရှင်ကကြေညာပါတယ်။9ယောက်ထဲက2ယောက်ကတော့ပြိပကူးစက်မှုဖြစ်ပြီးတော့ကျန်တဲ့3ယောက်ကတော့ကူးစက်မှုနှုံမြင်ပါတယ်လို့သတ်မှတ်ထားတဲ့နိုင်ငံအရှေ့မြောက်ပိုင်းဂျီလင်းပြည်နယ်ကဖြစ်ပါတယ်။ဒီဒေသမှာယောဂထိန်းချုပ်ကာကွယ်ရေးအေးစီကန်းနေတင်းကျပ်ထားသလိုလိုအပ်တဲ့ပစ္စည်းတွေဝယ်ယူဖို့တရက်ကိုတအိမ်တောင်လူတယောက်သာအပြင်ထုတ်ခွင့်ပြုထားကြောင်းသက်ဆိုင်ရာပြည်နယ်ကဝီချက်စာမျက်နှာမှာဖော်ပြထားပါတယ်။စင်ကာပူနိုင်ငံမှာတော့ဒီနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအတည်ပြုလူနာသစ်682ယောက်ရှိတဲ့အတွက်စုစုပေါင်းကူးစက်ခံသူ18,000ကျော်သွားပြီလို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကပြောလိုက်ပါတယ်။ဖိလစ်ပိုင်မှာတော့ဒီနေ့ဗိုင်းရပ်စ်နောက်ထပ်ကူးစက်သူ208ယောက်ရှိတဲ့အတွက်စုစုပေါင်းကူးစက်ခံသူဟာ12,500ကျော်နဲ့သေဆုံးသူက824ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ပင်လယ်ထဲမှာသတင်းပတ်ပေါင်းများစွာလေးနဲ့မျောပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကခဲတင်ပြီးတော့ဗဟန်းသားကျွန်းကိုပို့ထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကောက်ဆက်ဘဇားခရိုင်မှာရှိတဲ့ဒုက္ခသည်စခန်းတွေစီကိုရွှေ့ပြောင်းပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်စခန်းတွေမှာ COVID-19 ကူးစက်မှုအတည်ပြုပြီးတဲ့နောက်စိုးရိမ်မှုတွေရှိနေချိန်မှာပဲကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကအဲ့လိုပန်ကြားလိုက်တာဖြစ်ပါတယ်ခင်ဗျာ။တော်ရရှင်လေးခုနားဆင်ခဲ့ရတာကတော့ VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။
This program has come to you from the Voice of America,
Washington.